Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇူလိုင်လ20ရက်နေ့ဗုဒ္ဓနေ့မနေ့ပဲအသံလွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မူးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအသံလွှင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ဗျာသောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါဒေါက်ခင်မျိုးသက်နဲ့တူသတင်းတွေတင်ပြပါမယ်။ရုရှားသမ္မတတူရကီသမ္မတနဲ့အီရန်ဘာသာရေးခေါင်းဆောင်တို့အီရန်နိုင်ငံမြို့တော်တေရန်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဆီယနာသိမ်းမြန်မာနိုင်ငံမှာလူမောင်ခိုကူးမှုအန္တရာယ်ရှိနေတယ်လို့တိုက်ဖြတ်ရေးမှလည်းအနှက်ချက်တွေရှိတယ်လို့အမေရိကန်ရဲ့နှစ်ပတ်လည်အစိုးရခန်းဆာကဖော်ပြပါတယ်။ဥရောပတလောမှာတော့ပြင်းထန်အပူလှိုင်းဒဏ်တင်နေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ဟုတ်ကဲ့ပါအဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေအပြီးမှာတော့သတင်းဖိတ်ဖို့ကြတဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့ဖို့စီစဉ်ထားပါရခင်ဗျာ
ဒီလိုဟုတ်တော်တော်လေးဆိုးနေတယ်လို့ပြောလို့ရတယ်ဗျာလေးတိမ်ရှိသွားပြီသူတို့ဒီမုန်းကြီးညောင်ကုန်းကနေပြီးတော့မှမင်းပတ်ပတ်ထားလေ
ကချင်ပြည်နယ်ဖားကန့်ဘက်မှာ KIA နဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီကလေရင်နဲ့တိုက်ခိုက်တာတွေရှိတဲ့အတွက်ဒေသခံတွေစိုးရိမ်မှုရှိနေပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်ဒါအပြင်ရခိုင်ဘက်မှာလည်း AA နဲ့စစ်ကောင်စီတပ်တွေဆက်လက်တိုက်ပွဲဖြစ်ပွားနေပါတယ်ထိုင်းကနိုင်ငံမှာတော့ရွှေပြောင်းမြန်မာရွှေပြောင်းအလုံသမား2ဦးကိုလူသားမှုပြန်ပေးဆွဲမှုတွေနဲ့တရားစွဲဆိုကြပါတယ်။စတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုမကြာမီပဲထုတ်လွှင့်ပေးပါမယ်။အဲ့ဒီနောက်မှာတော့လူမှုကွန်ရက်ဘက်ကသတင်းထူးများအမေရိကန်နိုင်ငံရေးမြင့်ဝင်းကျဲမှတ်စုကဘာတလော့ခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါတော့မယ်ခင်ဗျာ။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီတို့အီရန်နိုင်ငံမြို့တော်တေရန်မှာအင်ကာနီကဆွေးနွေးခဲ့ကြပြီးဒါဟာဆိုရင်နှစ်နိုင်ငံကြားပို့ပြီးတော့ရင်းနှီးလာတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဒီနောက်မှာတော့စစ်တမ်းသိမ်းယူကရိန်းနိုင်ငံတွင်းကကောက်ပဲသီးနှံတွေပြည်ပပြန်လည်တင်ပို့နိုင်ရေးချိုးဖောက်မှုအနေနဲ့တူရကီသမ္မတရီဆက်ထီရဲ့အာဒိုဂန်နဲ့လည်းသမ္မတပူတင်တွေ့ဆုံဆွေးနွေးပါတယ်။ယူကရိန်းနိုင်ငံကိုဖေဖော်ဝါရီလ24ရက်နေ့မှာရုရှားတို့ကျူးကျော်တိုက်ခိုက်ပြီးနောက်ပိုင်းရုရှားသမ္မတရဲ့အခုအီရန်ခီးစင်ဟာဆိုရင်ဆိုဗီယက်ပြည်ထောင်စုဟောင်းဒေသတွေရဲ့အပြင်ကိုပထမဆုံးသွားတဲ့ခီးကြီးလည်းဖြစ်ပါတယ်။အီရန်ဘာသာရေးခေါင်းဆောင်ခါမေနီနဲ့ဆက်သွယ်မှုဟာတိတ်ပြီးအရေးကြီးတယ်လို့ရုရှားသမ္မတပူတင်ရဲ့နိုင်ငံသားရေးမူဝါဒရေးရာအကြံပေးယူရီဦးရှာပ်ကော့ကမော်စကိုမြို့တော်မှာသတင်းထောက်တီးကိုပြောပါတယ်။နှစ်နိုင်ငံရေးနဲ့နိုင်ငံတကာရေးအရေးကြီးဆုံးကိစ္စရပ်တွေမှာသူတို့နှစ်ဦးကယုံကြည်စွာဆွေးနွေးနိုင်ခဲ့ပြီးကိစ္စရအများစုမှာနှစ်ဖက်ယက်တီချင်းနီးစပ်တယ်ဒါမှမဟုတ်လဲထတ်တူကြတယ်လို့ဦးရှာခော့ကပြောပါတယ်ယူကရိန်းကျူးကျော်စေချောင်းအနောက်နိုင်ငံတွေရဲ့ပြင်းထန်တဲ့စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့ရုရှားကအီရန်တရုတ်အိန္ဒိယတို့နဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုခိုင်မာအောင်ကြိုးစားနေတာလည်းဖြစ်ပါတယ်အီရန်ဟာလည်းအနောက်နိုင်ငံတွေရဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုဒဏ်နဲ့ရင်ဆိုင်နေရပြီးအီရန်နျူကလ িয়ার အစီအစဉ်ရေးအမေရိကန်နဲ့လည်းမပြေမလည်ဖြစ်နေတဲ့အီရန်အနေနဲ့ရုရှားနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်နိုင်ရေးမျှော်လင့်ထားတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံပအဝင်ပြည်ပနိုင်ငံတွေမှာအမေရိကန်နိုင်ငံသားတွေမတရားအဖမ်းဆီးခံနေမှုကနေဟန်တန်းနိုင်မှုရည်ရွယ်တဲ့အမိန့်ချက်ကိုသမ္မတဂျိုးဘိုင်ဒန်ကအင်ကာနေ့မှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်သမ္မတအာနာနဲ့ထုတ်ပြန်တဲ့အမိန့်အရအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးတဲ့နိုင်ငံတွေအပေါ်မှာအပြစ်ပေးအရေးယူနိုင်မှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံကြီးဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အင်ကာနေ့မှာပဲမြန်မာတရုတ်ရုရှားအီရန်မြောက်ကိုရီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဟာအမေရိကန်နိုင်ငံသားတွေမတရားအဖမ်းဆီးခံရတဲ့အန္တရာယ်ရှိတဲ့နိုင်ငံတွေဖြစ်နေလဲအမေရိကန်ကသတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February 6ရက်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နိုင်ငံသားသတင်းသမား Danny Fenster နဲ့ကိုနေတဲ့မန်ကကိုမမောင်ထွေးတို့ဖမ်းဆီးခံခဲ့ရပေမဲ့နောက်ပိုင်းမှာတော့ပြန်လွှတ်ပေးခဲ့တာပါနိုင်ငံရဲ့ချက်မှာလက်ရှိဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားအရေးအတွက်ကိုတော့အစိုးရကမပြောပါဘူးဒါပေမဲ့ဆီးရီးယားမှာဖမ်းဆီးတပ်ဖြတ်ခံခဲ့ရတဲ့အမေရိကန်သတင်းသမား James Foley ကိုအစွဲပြုနာမည်ပေးထားတဲ့ James W. Foley Legacy Foundation ကတော့နိုင်ငံပေါင်း18နိုင်ငံမှာအမေရိကန်60ကျော်အဖမ်းခံထားတယ်လို့ပြောပါတယ်February လတည်းကရုရှားမှာအဖမ်းခံရပြီးမူရစေးနဲ့တရားရင်ဆိုင်ရတဲ့အမေရိကန်မျိုးသမီးဘတ်စကတ်ဘောအဖွဲ့ကနာမည်ကျော် Britney Griner အပါအဝင်နိုင်ငံရေးချမ်းမှာပြန်မေးအဆွဲခံရသူတွေအဖမ်းဆီးခံရသူတွေရဲ့မိသားစုတွေဘက်က ဖိအားပေးမှုတွေတိုးလာနေချိန်မှာပဲသမရမင်းထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေကြောင့်လူမောင်ခိုမှုအန္တရာယ်ရှိနေတယ်လို့တိုက်ဖြက်ရေးမှာအနှဲ့ချက်တွေရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြပါတယ်ဆီယနာပိုင်းတွေဟာဒီမိုကရေစီရဲ့လိုလားသူတွေကိုဖိနှိပ်အရေးယူဖို့ဦးစားပေးလာတာကြောင့်လူမောင်ခိုကူးမှုတိုက်ဖြက်ရေးတည်တည်တသာကျဆင်းသွားတယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်မြန်မာနိုင်ငံအပါအဝင်ကဘာပေါ်ကလူမောင်ခိုမှုအန္တရာယ်နဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံသားဝင်ကြီးကအင်ကန်ဒီအစီရင်ခံစာထုတ်ပြန်ရမှာပြောဆိုသွားပါတယ
် There are nearly 25 million people currently victims of trafficking
ကဘာတဝါမှာလက်ရှိလူကုန်ကူးမှုရဲ့တားကောင်ဖြစ်ရသူလူပေါင်း25သန်းရှိပါတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ပြောဆိုသွားတာပါမြန်မာနိုင်ငံမှာတော့ရွေးကောက်ခံအစိုးရကိုဖြုတ်ချခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆင်နာသိမ့်မှုကြောင့်စစ်တပ်နဲ့ဒီမိုကရေစီလိုလားတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့တွေနောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားနိုင်ငံတော်မှာပဋိပက္ခတွေပိုးပြီးတော့ကျေပြန့်စေခဲ့ပြီးလူပေါင်းသိန်းချီအိုးအိမ်စွန့်ထွက်ပြေးရကြောင်းအစီရင်ခံစာကထောက်ပြပါတယ်လူနည်းစုတိုင်းရင်းသားတွေနဲ့နိုင်ငံရေးသဘောထားကွဲပြားသူတွေကအများစုဖြစ်ပြီးဒီထွက်ပြေးရသူတွေကအများအပြားဟာလူကုန်ကူးခံရမယ့်အန္တရာယ်ရှိတယ်လို့လည်းဖော်ပြပါတယ်မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်အနေဆုံးအဆင့်သတ်မှတ်ချက်ပြည့်မြအောင်ဆောင်ရွက်နိုင်ခြင်းမရှိဘူးလို့လည်းပြောပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့နှစ်ပတ်လည်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံကိုလူကုန်ကူးမှုအစိုးရဆုံးအဆင့် TR3 အဖြစ်ဆက်လက်သတ်မှတ်လိုက်တာကြောင့်မြန်မာနိုင်ငံဟာအနေဆုံးအဆင့်သတ်မှတ်ခံရတာအခုဆိုရင်9နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်ရှင်
။ပြည်တွင်းနိုင်ငံကစွမ်းအင်လုပ်ငန်းကြီးဖြစ်တဲ့ Total Energy ကဇူလိုင်လ20ဘုတ်တခုနေ့မှာမြန်မာနိုင်ငံကနေထွက်ခွာသွားဖို့စီစဉ်ထားတဲ့ပေါ်လူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်ဒီလိုထွက်ခွာမှုကစစ်ကောင်စီကနေထိန်းချုပ်ထားတဲ့မြန်မာရင်းနှီးနဲ့တဘာဝတန်းဝင်ကုမ္ပဏီ MOG အတွက်ဝေစုပို့တိုးလာပြီးဝင်ငွေပို့လာစီမှာဖြစ်တဲ့အတွက်ဒီလုပ်ငန်းအတွက်အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုတွေအရေးတကြီးလိုနေပြီလို့ Human Rights Watch လူခွင့်ရေးစောင့်ကြည့်ဖွဲ့ကအင်တာနက်မှာကြေညာချက်ထုတ်ပြန်တိုက်တွန်းပါတယ်မြန်မာနိုင်ငံရဲ့အကြီးဆုံးရင်းနှီးနဲ့တဘာဝတန်းဝင်တိုက်လုပ်ငန်းကနေပြင်းထန်ရေနံကုမ္ပဏီထွက်သွားရင်သူ့အစု share တွေကိုဆက်တူလုပ်ကိုင်းနေတယ်။ကျန်သုံးဖွဲ့ဖြစ်တဲ့ American Chair Site Chevron, Thai Chair Site PTTEP နဲ့ MOG တို့ကအချို့ကျခွဲဝေယူကြမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ယူရင်းလာနေတဲ့လူခွင့်အခြေအနေကြောင့်6လပဲဆက်လုပ်တော့မယ်လို့ Total Energy က January လတည်းမှာကြေညာခဲ့တာပါ။ဒီကုမ္ပဏီက1990ပြည့်လွန်နှစ်တွေကစပြီးရတနာဒဏ်ငွေတိုက်နဲ့မှာ Chevron နဲ့ PTTEP တို့နဲ့တူလက်တွဲလုပ်ကိုင်းတာဖြစ်ပါတယ်။Total ကအစု share တွေကိုစစ်ကောင်စီထိန်းချုပ်ထားတဲ့ MOGE ကရသွားရင်နိုင်ငံနဲ့လူခွင့်ရချိုးဖောက်မှုတွေပိုများလာနိုင်ကြောင်းနဲ့တခြားကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံကနေထွက်ခွာမယ်ဆိုရင်စစ်ကောင်စီဝင်ငွေပိုးပြီးရအောင်မလုပ်မိစေဖို့တာဝန်ရှိတယ်လို့ Human Rights Watch ရဲ့အဖွဲ့ပြင်သစ်ဆိုင်ရာ Director Benedict General ကပြောပါတယ်မြန်မာရေနံနဲ့တဘာဝဒဏ်ငွေကနေစစ်ကောင်စီကတစ်နှစ်ကို American Dollar သန်း1000ကျော်နိုင်ငံခြားဝင်ငွေရနေတာဖြစ်ပါတယ်
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1273ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်မြောက်ကိုရီးယားကအင်တာနက်ထိုးဖောက်ဝင်ရောက်သူဟက်ကာတစုကိုအမေရိကန်အာဏာပိုင်တွေဖောထုတ်နိုင်ခဲ့ပြီးကန်ဆက်စ်ပြည်နယ်ကဆေးရုံတရုံကော်လိုရာဒိုပြည်နယ်ကဈေးကန်တစ်ခုနဲ့တခြားသောငွေညစ်ခံထားရသူတွေပေးထားတဲ့ပြန်ပေးငွေဒေါ်လာ5သိန်းလောက်ကိုပြန်လည်သိမ်းယူခဲ့ကြောင်းအမေရိကန်ဒုတိယရှင်းနေချုပ်လီဆာမိုနာကိုကအင်ကာနက်မှာပြောပါတယ်မော်ဝီလိုခေါ်တဲ့ internet virus ကိုသုံးပြီးမြောက်ကိုရီးယားအစိုးရပန့်ဖို့ထားတဲ့ cyber ရာဇဝတ်မှုကျူးလွန်သူတွေကကန့်ဆက်ကဆေးရုံရဲ့ internet server တွေကို2021ခုနှစ်မေလအတွင်းမှာတိုက်ခိုက်ခဲ့တာဖြစ်ပြီးကွန်ပျူတာကိုရဲ့ပြန်ပြီးတော့အလုပ်လုပ်နိုင်ဖို့အတွက်ပြန်ပေးငွေပေးဖို့တောင်းဆိုခဲ့တာဖြစ်ကြောင်းဒုတိယရှင်းနေချုပ်ကနယူးယောက်မှာလုပ်တဲ့ cyber လုံခြုံရေးညီလာခံမှာပြောဆိုခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်မှာဆေးရုံအကြီးအကဲတွေအနေနဲ့ပြန်ပေးငွေပေးရမလားဒါမှမဟုတ်လဲဆရာဝန်တွေနဲ့သူနာပြုတွေအရေးပေါ်ကုသဆောင်ရှောက်မှုကိုထိခိုက်ခံမလားဆိုတာကိုရွေးချယ်ရခက်တဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုပြီးလဲသူမကပြောပါတယ်ဒ ဒါပေမဲ့လည်းစေယုံရဲ့နာမည်ကိုတော့မပြောပါဘူး။ကွန်ပျူတာတွေနဲ့ပစ္စည်းကိရိယာတွေပြန်လည်အသုံးပြုနိုင်ရေးအတွက်စေယုံကပြန်ပေးငွေအဖြစ်ဒေါ်လာ3,000,000ကို Digital ငွေကြေး Bitcoin နဲ့ပေးအပ်ခဲ့ပြီးပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလည်းအကြောင်းကြားခဲ့တာပါ။ဒါကြောင့်လည်း FBI အနေနဲ့ပြန်ပေးငွေကိုခြေရခံစောင့်ကြည့်နိုင်ခဲ့ပြီးမြောက်ကိုရီးယားစိုက်ဘာရာဇဝတ်သားတွေပြန်ပေးငွေထုတ်ယူနိုင်ရေးကူညီနေတဲ့တရုတ်အခြေစိုက်ငွေမဲခဝါချက်သူတွေကိုဖောက်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ကိုလိုရာဒိုစီးရုံမှာလည်းဟက်ကာတွေတိုက်ခိုက်ခဲ့ရပြီးနောက်မြောက်ကိုရီးယားအဖွဲ့တစ်ခုကိုဒေါ်လာ 132,000 ကို Bitcoin နဲ့ပေးထားတာကိုလည်းဒီစုံစမ်းစစ်ဆေးမှုအတွင် FBI ကတွေ့ခဲ့ပါတယ်။သိမ်းယူရရှိတဲ့ပြန်ပေးငွေတွေကိုတော့ငွေညစ်ခံခဲ့ရသူတွေကိုတရားရေးဌာနကပြန်လည်ပေးအပ်ခဲ့ပြီဖြစ်တယ်လို့ဒုတိယရှင်းလင်းချုပ်ကပြောပါတယ်ရှင်
။တရုတ်လင်ကနိုင်ငံမှာယာယီသမ္မတ Renil Ragrimansen နဲ့ဝန်ကြီး Hong Dallas Alahabaruma တို့နှစ်ဦးဟာလာနေချီပီဆန္ဒပြမှုတွေစီးပွားရေးအကျက်တဲတွေဒဏ်ခံနေရတဲ့တိရိနေကနိုင်ငံအတွက်သမ္မတတာဝန်ထမ်းဆောင်မှုအတွက်အဓိကရှင်ပြန်ရဖို့ရှိနေပါတယ်။အမှတ်225ဦးရှိတဲ့လွှတ်တော်ကဗိုလ်တခုနေမှာလှည့်ဝဲမဲပေးမှာဖြစ်ပြီးသမ္မတနေရာအတွက်အကျိန်နဲ့ရှင်ပြန်ကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲသမ္မတဟောင်းဂိုတာဘာယာရာဂျာပတ်စကာနိုင်ငံကနေထွက်ပြေးသွားပြီးနှုတ်ထွက်စာတင်ခဲ့တဲ့အတွက်ရာဂျာပတ်စကာမိသားစုရဲ့နှစ်ပေါင်း20နီးပါးအုပ်ချုပ်မှုအဆုံးသတ်သွားပါပြီ။အခုသမရတဲ့ရွေးချယ်ပွဲမှာဘသူပဲတက်လာလားစားတော့ကုံထိုးတက်တာနဲ့လောင်စာစီပြက်လက်မှုကြုံနေရတာအတွက်ဒေါသဖြစ်နေတဲ့လူရဲ့ယုံကြည်မှုရရှိဖို့အတွက်ခက်ခက်ခဲခဲနဲ့စူးစမ်းမှာဖြစ်ပါတယ်။ Wickremesinghe ဟာဝန်ကြီးချုပ်ဖြစ်6ကြိမ်တာဝန်ယူခဲ့တယ်လို့လွှတ်တော်မှအမတ်ရေးအတွက်အများဆုံးဖြစ်တဲ့လက်ရှိအာဏာရပါတီထောက်ခံသူဖြစ်ပေမဲ့ Raja Pascal မိသားစုနဲ့မဟာမိတ်ဖြစ်တဲ့အတွက်လူကြိုက်စိတ်မများကြလှပါဘူး။အရေးကပြိုင်ဘက်ကတော့သမရဟောင်း Raja Pascal ဆူရလက်ထက်ဝန်ကြီးဟောင်းတဦးလည်းဖြစ်ပါတယ်။
ပြင်းထန်တဲ့အပူလိုင်းထံတင့်နေတဲ့ဥရောပမှာအပူချိန်ဆန်းချိန်တင်မြင့်တင်နေပြီးလန်ဒန်မြို့တော်အပါအဝင်ဗြိတိန်နိုင်ငံတလွှမ်းမှလည်းသတိပေးချက်ထုတ်ပြန်ထားပါတယ်။ဗြိတိန်မှာအင်ကာနစ်ကအပူချိန် 40.2 စင်တီဂရိတ်ထိရှိခဲ့တယ်လို့သတင်းတချို့မှဖော်ပြပြီးတချို့ကတော့ 40.3 ဒီဂရီစင်တီဂရိတ်ထိရှိခဲ့တယ်လို့ဖော်ပြပါတယ်။ဒါဆိုရင်2019ခုနှစ်ကဆန်းချိန်တင်အပူချိန်ထက်ပိုများသွားတာဖြစ်ပါတယ်။ပြင်းထန်တဲ့ရာသီဥတုတန်းကြောင့်လေဆိပ်တွေမှာလေရင်ပြေးလန်းတွေပျက်စီးရပြီးယထာပို့ဆောင်ရေးဌာနကတော့လန်ဒန်မြောက်ပိုင်းကိုခီးမသွားချဖို့ခီးသည်တွေကိုသတိပေးထားပါတယ်
။ Yeah, it's not too bad. Air conditioning not working and it works in
the winter. လေဆိပ်ကအလုံးမလုံပါဘူး။ဆောင်းတွင်းမှာတော့အလုံးလုံပါတယ်။အံ့ဩစရာပါ။မနေ့ကအိမ်ပြန်နောက်ကျလို့ဒီနေ့မှာတော့နည်းနည်းဆော့ပြီးထွက်လာရတယ်လို့ Success ကလာတဲ့ယထာခီးစေကပြောဆိုသွားတာဖြစ်ပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာရာသီဥတုဖောက်ပြန်မှုနဲ့တခြားအကြောင်းတွေကြောင့်ကုန်းနဲ့ရေသဘာဝတောရိုင်းတိရစ္ဆာန်တွေနဲ့စကြဝဠာဆုံးရှုံးမှုတွေပိုးပြီးဆိုးလာနေတယ်လို့ငါးနှစ်တစ်ကြိမ်ထုတ်ပြန်တဲ့အစိုးရခန်းစားအသစ်မှာဖော်ပြထားပါတယ
်။ဖာကန့်မြို့နယ်ဆယ်စင်းကျေးရွာအနီးမှာစစ်ကောင
်အဲဒီနေ့ကိုဒေါခင်မြို့သားနဲ့မတ်တင်ကြီးတိုက်တို့ပြောပြတော်တာဖြစ်ပါရခင်ဗျာ CEO ရဲ့မနေ့ပဲတောင်လေးစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုစတင်ထုတ်လွှင့်ပါတော့မယ်။ပထမအဆုံးအနေနဲ့ကတော့ကျွန်တော်တို့ကချင်းပြည်နယ်ဖားကံမြို့နယ်ဆယ်စင်းချေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာဒီနေ့တရက်တည်းစစ်ကောင်စီကလေကြောင်းကနေ3ချိန်တည်းမနေ့လာရောက်တိုက်ခိုက်ခဲ့ကြောင်းဒေသခံတွေကပြောဆိုပါတယ်။ဝိုင်းမော်မြို့နယ်နန်းကျော်ရံဘက်မှာလည်းစစ်ကောင်စီတပ်က KIA စခန်းဘက်ကိုလက်နက်ကြီးနဲ့ဒီပြခဲ့တဲ့နေ့ကပြစ်ခတ်တဲ့ပြစ်ခတ်နေခဲ့သလိုဖောက်ကမြို့နယ်တလိုင်းတိုင်းတနိုင်းလီဒိုလန်းကနေမနေ့ကတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့ပါတယ်ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုရန်ကုန်ကပေးပို့ထားတာကိုတော့ကိုငိမ့်ချန်းကဆက်ပြီးပြောပြပေးပါမယ်ခင်ဗျာ
ဖောက်ကမြို့နယ်ဆယ်စင်းကျေးရွာနီးမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားဒီလ16ရက်နေ့ကလေးကတိုက်ပွဲတွေဖြစ်နေရမှာစစ်ကောင်စီဘက်ကလေကြောင်းတုံးတိုက်ခိုက်ခဲ့ပါတယ်စစ်ကောင်စီရဲ့လေကြောင်းတုံးတိုက်ခိုက်မှုကြောင့်ကြည်ရွာသားတွေတင်းရှောင်နေရတယ်လို့ဒေသခံ PDF တပ်ဖွဲ့တွေနဲ့နှီးဆက်သူတူဦးက VOE ကိုပြောပါရယ
်အခြေအနေဟုတ်တော်တော်လေးဆိုးနေတယ်လို့ပြောလို့ရတယ်ဗျဒီမနေ့9နိုင်ရတစ်ချိန်7နိုင်တို့တစ်ချိန်ခဏလေးက9နိုင်တော့ကတည်းကအခုတစ်ချိန်4ချိန်ရှိသွားပြီသူတို့ဒီမုန်းကြီးညောင်ကုန်းကနေပြတော့မှပြင်ပတ်ပတ်ခါလေအဲဆယ်စင်းရွာတွေကဒီဘယ်မှမနေနဲ့ရွာတွေမှမနေနဲ့ရွာသားတွေကိုအခုတည်းအခုတည်းအခုတည်းဆက်ချက်မလို့လုပ်ပြန်ပြီးသူတို့လေရင်ကလာချတယ်ပြီးတော့ဘုန်းကြီးနဲ့မမရရန်သူတို့တော့ဆွလို့မရဘူးလေ
ဆယ်စင်းရွာတိုက်ပွဲမှာသူလေချောင်းကတိုက်ခိုက်တာ3ရက်ရှိပြီဖြစ်တယ်လို့ဒေသခံကပြောပါတယ် KIA ပြန်ကြားရေးတာဝန်ခံဘိုးမူကြီးနော်ဘူးကတော့ မြေပြင်တိုက်ပွဲရှိပေမဲ့ပြင်းပြင်းထန်ထန်မဟုတ်ဘူးလို့ပြောပါတယ
်။ဒီနေ့တော့ပြင်းမှပြင်းထန်တဲ့သတင်းတော့မရှိဘူးခင်ဗျာ။အဖြစ်လို့ဖြစ်ပါတော့စစ်ပစ်ပါတယ်။တမတော်ပြက်ကနဲ့ဂျီဂျုံကနဲ့မပြစ်တာလည်းရှိပါတယ်။အမှန်ကြီးပြင်းတော့ပြင်းထန်တာတော့မရှိဘူးခင်ဗျာ။အဲဒါပဲတော့ဖြစ်ပါတယ်။အဲ့ဒါစီစည်းမှာပဲစီစည်းနာချက်နာပါဖြစ်တာ။အမှန်ကြီးမှာတော့၃ရက်လောက်ရှိပြီပေါ့နော်။အဲစစ်တိုက်ဖြစ်တာ။
ဝိုင်းမော်မြို့နယ်ဝါရှောင်ရွာအနီးကနန်းစော်ရံမှာရှိတဲ့ KIA တပ်ရင်း၃စခန်းကိုလည်းဝိုင်းမော်မြို့မှာရှိတဲ့ခလာရ58ကလက်နက်ကြီးနဲ့ပစ်ခတ်တာရှိတယ်လို့ဒေသခံတွေကပြောပါရယ်။ဝိုင်းမော်ဒေသခံတဦးကတော့လက်တလောပစ်ခတ်တိုက်ခိုက်တဲ့အခြေအနေကို VOA ကိုအခုလိုပြောပါရယ
်။ခု7နာရီခွဲလောက်ပါပဲလက်နက်ကြီးတွေပစ်ခတ်နေတာ။98ကလာဒီဝိုင်းမော်ဒီသူစစ်ကလာမဖြစ်ဘူး။ခု7ချက်ဖြစ်နေပြီ။ခုအခုတစ်ချက်ပြန်နေတယ်ဒီဟိုဘုတ်ကျောင်းဘက်ကိုရက်တဲ့မှန်ကျောင်းဘက်မနေ့ကဟိုဆယ်နာရီကနေပြစ်ခတ်တာဆယ်နာရီမှာနားတော့အဲဆယ်နာရီနားပြီးမှညနေ3နာရီခွဲမှာဆက်ပြန်ပြေးဖြစ်
တိုက်ပွဲဖြစ်ွားတဲ့နေရာဟာအနီးပတ်ဝန်းကျင်ကျေးရွာတွေကလေယာဉ်နဲ့တောင်ယာစိုက်ပျိုးကြတဲ့နေရာတွေဖြစ်ပြီးတော့လက်ရှိတိုက်ပွဲတွေကြောင့်ဒေသခံတွေစပားဆိုင်ဖို့အခက်အခဲဖြစ်နေကြောင်းလည်းသူကပြောပါတယ်
ကိုချင်းမှာတော့ကြားရတဲ့ဒုက္ခရောက်နေတယ်။ဒီနေ့စာကဝန်တော်ဒီတပတ်အခုဒီလမှာမဆိုင်တော့ဘူးဆိုရင်နောက်ကျတော့မင်းရဲ့ကုံကနောက်ပြီးတော့တပတ်မျိုးပြန်ပွားမှလည်းနောက်ကျတယ်။အဲ့တော့ပြည်သူရဲ့အဲ့တပတ်မဆိုင်ရတာဥပင်းဒုက္ခရောက်ကြတာ။အချို့ကတော့ဟောအချို့မျိုးရင်းပြထောက်ခံစာယူပြီးတချို့ကသွားကြတယ်။သွားပြီးမှအခုလိုလက်နဲ့ကြည့်ကြည့်ရမ်းပြနေတော့ပြည်သူရဲ့တပတ်ဆိုင်ကလည်းကြောက်နေကြတာ
။ဝိုင်းမော်မျိုးနယ်ကတိုက်ပွဲဟာဒီလ10ရက်နေ့ကလေးကစတင်ဖြစ်ပွားခဲ့ပြီးတော့17ရက်နေ့မှာလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီလ18ရက်မနက်ပိုင်းကလည်းဖားကတ်မြို့နယ်တနိုင်းလီဒိုလမ်းမကရှီဒူဇွတ်ရွာအနီးမှာ KIA တပ်စခန်းတစ်ခုကိုဒေသခံပြည်သူစစ်တွေကတောရောက်တိုက်ခိုက်ခဲ့တာရှိပါတယ်။ဒီတိုက်ပွဲမှာ KIA ဘက်က2ဦးကြာဆုံးခဲ့ကြောင်းဒေသခံတဦးကပြောပါဗျ။မနက်ပိုင
်းကမှပြည်သူစစ်မဲတပ်ကတော့တောတကပုစုလို့ခါကဲပေါ့အဲ့မှာတပ်သားကရှိတော့ရှိတယ်။လူအားမင်းရယ်ဆိုတဲ့အဲ့အားနဲ့ချက်ကိုပြီးလို့သွားကြည့်လေအမကေလာမဟုတ်နဲ့ခဏရတာကမဟုတ်တဲ့တရားရှင်မာဒီအရဟံဘုအာဒီနဲ့တက်ကြည့်ပေါ့တူရ
ရှာဒူဇုမှာအခြေဆိုင်တဲ့တက်စခန်းဟာတနိုင်းဒေသဘက်မှာအခြေဆိုင်တဲ့ KIA အမှတ်14တရင်ဖြစ်ပါတယ်ကချင်းပြည်နယ်အခြေဆိုင် The 74 Media ကတော့ဖားကတ်မြို့နယ်စဲစင်းရွာအနီးတိုက်ပွဲမှာစစ်ကောင်စီဘက်ကနေကင်းတနိုင်းလောက်မှာဘုံကျဲတိုက်ခိုက်တာရှိကြောင်းနဲ့စကိုင်းတိုင်းဟ ோம் မလင်းမြို့နယ်ရွှေရင်းကျေးရွာအုပ်စုအတွင်းမှာစစ်ကူလာတဲ့ SNA ရှမ်းနီအမျိုးသားတပ်ကို KIA ကကြားဖြတ်တိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ် KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနောဘူးကတော့စကိုင်းတိုင်းအတွင်းတိုက်ပွဲဖြစ်ပွားတာကိုအတည်ပြုပြောဆိုတာမရှိပါဘူးကချင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့ကချင်ပြည်နယ်တက်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းညံပြောပြသွားတာပါဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေအခြေအနေကိုပြောပြပါဦးမယ်ရခိုင်တပ်မတော် AA နဲ့စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေအကြားပြီးခဲ့တဲ့ရက်ပိုင်းမောင်းတော်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကတေဆုံးသူများသလိုစစ်ကောင်စီတပ်သား14ဦးကိုလည်းအရှင်ဖမ်းမိထားတယ်လို့ AA ဘက်ကထုတ်ပြန်ထားပါတယ်မနေ့ကမနေ့ပိုင်းကလည်းမောင်းတော်မျိုးနယ်မှာတနတ်တန်တချို့ကြားရသေးတာကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းအပြည့်စုံရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ကဆက်ပြီးပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်မောင်းတော်မျိုးနယ်တွင်ကစောင့်ပညာရွာနဲ့စကားပင်ကျေးရွာကြားမှာရှိတဲ့နေကြားဆောင်နဲ့စစ်ကောင်စီတပ်ပူးပေါင်းအဖွဲ့ကိုပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့မနေ့ပိုင်းမှာရခိုင်လက်နက်ကင် AA အဖွဲ့ကတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကတေဆုံးသူတချို့ရှိတယ်လို့လက်နက်ချအညံ့ခံတဲ့စစ်တုံးပန်း14ဦးဖမ်းမိခဲ့ပြီးလက်နက်ခဲယံအများအပြားသိမ်းဆည်းရမိခဲ့တယ်လို့လည်းရခိုင်လက်နက်ကင် AA အဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပွားခဲ့တဲ့မောင်တော်မြောက်ပိုင်းမှာဒီကနေ့မနေ့ပိုင်းကလည်းတင်းနဲ့တန်အချို့ထွက်ပေါ်ခဲ့တာကြောင့်တိုက်ပွဲထပ်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့မောင်တော်မြို့မြောက်ပိုင်းကျေးရွာဒေသခံတူကပြောပါတယ်။အဲ့
ဒီဘာတွေရောကြားနေရတယ်ဘယ်ကဘာမှတွေပိုက်နေကြတယ်လည်းမသိဘူး။အဲ့ဒီလည်းကြားနေရတယ်ဟုတ်။အဲ့လိုမျိုးတနက်ပိုက်တဲ့အပိုင်းတွေပေါ့။ဒါပေမဲ့အခုကမကြားရတော့မနေ့ပိုင်းတော့ကြားရတာဟုတ်။အာထပ်ပြီးတော့တိုက်ပွဲဖြစ်လာမှုတရားဒေသခံတွေရောအကုန်လုံးစိုးရိမ်နေကြတာပေါ့နော်ဟုတ
်ဒါအပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကစီရေးလှုပ်ရှားမှုစီရေးပြင်ဆင်မှုတွေကိုဇက်တိုက်လှုပ်ဆောင်နေတာတွေကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တဲ့အတွက်ရခိုင်ပြည်သူတွေအနေနဲ့သတိထားကြဖို့လဲ ယခိုင်လက်နက်ကန် AA ဖွဲ့ကဒီနေ့ထုတ်ပြန်ချက်မှာတတိပေးထားပါဗျ AA ထုတ်ပြန်ချက်နဲ့ပတ်သက်လို့စက်တွယ်မေးမြန်းမှု AA ပြောခွင့်ရသူကိုလည်းစက်တွယ်လို့မရသလိုမြန်မာစစ်ကောင်စီဘက်ကလည်းဒုစုံတရာထုတ်ပြန်လာတာမရှိပါဘူးလက်ရှိမောင်တော်မြို့နယ်မြောက်ပိုင်းမှာတော့တိုက်ပွဲဖြစ်ပါပြီးနောက်ပိုင်းကုန်းလန်းတွေကိုပိတ်ထားပါတယ်။လန်ကီးလုံခြုံရေးစိတ်မချတဲ့အတွက်ဒေသခံတွေအနေနဲ့လည်းအသွားအလာမလုပ်ကြတော့ဘူးလို့မောင်တော်မြောက်ပိုင်းမြောက်ဒီဒေသခံတူကပြောပါတယ်
။တွားရီလာရေးဆိုလို့ရှိရင်ဒီတိုက်ပွဲဖြစ်ပြရနေပေါ့နော်။အာတွားရီလာရေးကကားတွေရောဆိုင်ကယ်တွေရောအကောင်လုံးတွေပိတ်ထားကြတယ်။ကြောက်ပြရသားတွေကလည်းအပြင်ထွက်ကြဘူး။အကောင်လုံးပဲအိမ်မှာပဲနေနေကြတယ်။တောတောင်တွေမှာလည်းမတွားကြဘူးပေါ့ဟုတ်။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လကလည်းရခိုင်လက်နက်ကိုင်အေအေဖွဲ့ကစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့စစ်ကောင်စီဝန်ထမ်းတချို့ကိုဖမ်းဆီးခဲ့တယ်လို့စစ်ကောင်စီဘက်ကလည်းရခိုင်ဒေသခံ30ကျော်ကိုဖမ်းဆီးတရားစွဲခဲ့ပါတယ်။စစ်ကောင်စီဘက်ကဒေသခံတွေကိုဖမ်းဆီးတာတွေလက်နက်နဲ့ချင်းကြောက်တာတွေနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့တရားစီရင်ရေးလုပ်ငန်းတွေကိုနှောက်ယှက်နေတာတွေ ULAAA အဖွဲ့ဝင်အချို့ကိုဖမ်းဆီးနေတာတွေကြောင့်ရခိုင်ဒေသမှာတိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ဘက်ကအခြေအနေတချို့ကိုကိုစံကျော်ပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေပြောင်းအလုပ်သမားတချို့နဲ့ပတ်သက်တဲ့သတင်းကိုပြောပြပါအောင်မယ်ထိုင်းနိုင်ငံတောင်ပိုင်းရနောင်းပြည်နယ်မှာထိုင်းလွတ်တော်အမတ်လက်ထောက်ရဲ့ဖခင်ပြန်ပေးဆွဲတပ်ခံရတာနဲ့ပတ်သက်လို့မြန်မာရွှေပြောင်းအလုပ်သမားနှုတ်ကိုလူသားမှုပြန်ပေးဆွဲမှုချင်းချောက်မှုစတာတွေနဲ့ဖမ်းဆီးတရားဆွဲဆိုထားကြောင်းရဲတပ်ဖွဲ့ကတနင်္လာနေ့တုန်းကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဒီသတင်းကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကဆက်လက်ပြီးတော့ပြောပြပါမယ်ခင်ဗျာ
။ထိုင်းနိုင်ငံရနောင်းပြည်နယ်ကရာဘူရီမြို့နယ်ပတ်ကြံအုပ်စုဘန်ဟတ်တွန်ရပ်ကွက်မှာရှိတဲ့ရာဘာချန်တချံတဲကရေရင်းတစ်ခုမှာရနောင်းလွတ်တော်အမတ်ရဲ့လက်ထောက်နိုင်ထဝက်ကြိုင်ဒီနဲ့ပတ်ကြံကျေးရွာအုပ်စုစီမံခန့်ခွဲရေးမှူးနန်းနရမွန်တို့ရဲ့ဖခင်ကြီးကိုအသက်ခံရတဲ့ပုံစံနဲ့ဇူလိုင်လ10ရက်နေ့ကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။သေဆုံးသူဟာအသက်81နှစ်အရွယ်တက်ကြီးရွယ်ဦးတူဖြစ်ပြီးသူ့ကိုအဆက်အသွယ်မရတာကြောင့်မိသားစုဝင်တွေကလိုက်လံစုံစမ်းခဲ့ရတာကနေအသက်ခံထားရတဲ့ပုံအလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီလူသက်မှုနဲ့ပတ်သက်လို့မြန်မာရှေ့ပြောင်းလုံသမားနှစ်ဦးကိုဖမ်းဆီးပြီးတရားစွဲဆိုထားကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းခဲ့တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။အသက်20ကျော်တယောက်နဲ့30ကျော်ညီအစ်ကိုသူတို့အမှုသုံးမှုနဲ့ပေါ့မယ်။လူသက်မှုရဲ့ပြန်ပေးဆွဲတဲ့အမှုရဲ့နောက်ချင်းချောက်ငွေတောင်းပေါ့ဗျာ။အဲ့ဒါနဲ့ဟိုတရားစွဲလိုက်ပြီပေါ့။ရဲဒီသတင်းစာရှင်းလင်းပွဲမှာဦးမင်းသူရဲ့အဲ့လိုပေါ့နော်သူတို့နဲ့ကွာအဲ့ဒါတုံးနေရိုက်တက်တယ်ပေါ့ဆိုင်ပြောမယ်တုံးနေရိုက်တက်တယ်လက်တို့တို့ပြီးတော့တွင်းနေရေတွင်းနေပြေတွင်းနေပြစ်ချတယ်အဲ့လိုမျိုးပဲသူတို့ကအဲ့လိုထွက်ဆိုရတယ်ဝင်ခံတယ်ဆိုပြီးတော့ရေကပြောတယ
်လူတက်မှုဖြစ်ပွားပြီးတဲ့နောက်မြန်မာလူသမား15ဦးထက်မနည်းကိုဖမ်းဆီးထားပြီးနောက်ပိုင်းမှာတော့မျက်မြင်သက်သေတဦးပါဝင်အခုတရားဆွဲဆိုခံနိုင်ရတဲ့မြန်မာ2ဦးကိုအဓိကထားစစ်ဆေးခဲ့တာဖြစ်ပါတယ်မြန်မာလူသမား2ဦးအနေနဲ့အခုလိုတရားစွဲဆိုခံရပေမဲ့လူသက်မှုကျူးလွန်မှုရှိမရှိဆိုတာကတော့တရားရုံးကဆုံးဖြတ်ချက်ချမှတ်တာသိရှိနိုင်မယ်ဆိုပြီးဦးမင်းဦးကပြောပါတယ်
။ဟုတ်ဒါရီရဲဒါအရင်ပြောရရင်ဒီလိုမျိုးဟိုဒါရဲကဟိုဘယ်လိုဖော်မသူ့ရဲ့စွဲချက်ပေါ့နော်ဒီလိုတင်တာပဲ။သို့တော့ဒီကံကံရှင်နေမှာတော့အခုလိုစွဲဆိုခံရတဲ့လူတွေနေမှာတော့ဒါတရားရုံးကနေရှင်ရဲ့ချိန်မှာဒီဟာဒီဟာကိုကျူးလွန်တယ်မကျူးလွန်ဘူးဆိုတာမှန်ချင်ပါလေ။အခုချိန်ကြီးကတော့ဒါဟိုရတိပြတော့ဒီလိုသက်တာကိန်းနေပါတယ်ဆိုတာဆိုတော့ပြောလို့တော့မရသေးဘူး။ဒါတရားရုံးမှာရေဆိုင်ပြီးတော့မှသိရမှာလေ
။တိဆုံးသူဟာအသက်82နှစ်ရွယ်နိုင်ထနူးကြိုင်တီဆိုသူဖြစ်ပြီးမြန်မာနိုင်ငံသားတွေနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပြီးအခုတရားစွဲဆိုခံနိုင်ရတဲ့မြန်မာလူသမားတွေဟာလည်းသူ့ရဲ့လူသမားတွေဖြစ်တယ်လို့ဆိုပါတယ်။အလားတူထိုင်းနိုင်ငံဆုံကလာပြည်နယ်ဟရယာမြို့နယ်ထဲမှာဂျွန်လာတရနေ့ကထိုင်းနိုင်ငံသားတဦးကိုတတ်ပြီးမြေမြုပ်အလောင်းချောက်ဖြစ်တဲ့အမှုနဲ့ပတ်သက်လို့တရားခံကိုဖမ်းဆီးနိုင်ဖို့အတွက်တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာရွှေပြောင်းလူသမား300ကျော်ကိုလည်းထိုင်းရနာပိုင်းကဖမ်းဆီးခဲ့ပါတယ်။ဒီထဲကမြန်မာနိုင်ငံသားတချို့ကိုလည်းလူသက်မှုနဲ့တရားစွဲဆိုထားပါတယ်ရှင်။
ဒါကတော့ထိုင်းနိုင်ငံမှာလူသက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာရွှေပြောင်းအလုပ်သမားနှုတ်နဲ့ပတ်သက်ပြီးတော့မအေးအေးမှသတင်းပို့သွားတာဖြစ်ပါတယ်ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်မြီးတွေကိုနေရာတကာမတွေ့နိုင်သလိုအာဖရိကခြေလက်မှာတော့သူတို့ကိုအသက်တမျှအရေးပါပါတယ်အခုအခါမှာတော့သူတို့မျိုးတုံးသွားနိုင်တယ်လို့တချို့တိုင်းပြည်တွေကစိုးရိမ်လာကြပါတယ် ညီအရေကွန်တွေကိုတရုတ်ပြည်မှာလူသုံးများတဲ့တိုင်းရင်းဆေး EGO ဆေးကိုဖော်ဆရာမှာအသုံးပြုကြပါတယ်။အဲ့ဒီလိုဝယ်လိုအားကိုဖြည့်ဆည်းနိုင်ဖို့အတွက်ဒေသခံရာဇဝတ်ကိုင်းသားတွေကတန်းနဲ့ချီတဲ့မြီးတွေကိုရဲရဲဆက်ဆက်တပ်ဖြတ်ပြီးအရေကွန်ခွာတာတွေလုပ်ကြပါတယ်။ဂျွန်နက်စ်ဘတ်ကနေကိတ်ဘတ်လက်ပေးပို့ထားတဲ့သတင်းဆောင်ပါကိုဦးတင်မောင်သားကဆက်ပြီးပြောပြပါမယ်
။အော့စကာနဲ့ပရက်စလေးလို့ဟာကံကောင်းတဲ့မြင်းတစ်ကောင်မှာသူတို့ကိုခိုးထုတ်ပြီးတတ်ဖို့ဖြစ်ပါတယ်။ဒါပေမဲ့သူတို့ကိုတည်သွားတဲ့ထရက်ကားကိုအာဏာပိုင်တွေကသတင်းရခဲ့တာကြောင့်ကဲတင်နိုင်ခဲ့တာပါ။အခုတော့တောင်အာဖရိကကွင်းမြေမှာဒီမြင်းတစ်ကောင်ကတက်တော့တက်တာနဲ့ပေါ့။ဒါပေမဲ့ကမ္ဘာရဲ့ဒီအပိုင်းကမြင်းတွေအားလုံးကတော့သူတို့လိုကံမကောင်းကြရှာပါဘူး။တရုတ်ရိုးရဆေးအီချောင်းကိုဖော်ဖို့အတွက်နှစ်စဉ်လိုအပ်တဲ့မြင်းကောင်းရင်ငါးသန်းကိုမမွေးနိုင်ခဲ့တော့တဲ့အချိန်လွန်ခဲ့တဲ့နှစ်အနည်းငယ်ကစပြီးတရုတ်ဟာနိုင်ငံခြားကနေမြီးတွေကိုရှာလာခဲ့ပါတယ်လို့မြီးများပေးမဲ့တော်ကိုလုပ်နေတဲ့ဗြိတိရှစာနာကူညီရေးအဖွဲ့ကဝန်ထမ်းဆိုင်မွန်ပော့ပ်ကခုလိုပြောပါတယ
် China had to effectively go out to the world to try and find supply
ဒီကြောင်းဆေးဝယ်လိုအားကိုဖြည့်ဆည်းနိုင်မှုတရုတ်ဟာကဘာကရောင်းလိုအားကိုရှာရပါတော့တယ်ဒီတော့မြီးတွေပေါ်တဲ့နေရာကိုတွားဝယ်ရတာပေါ့အဲ့ဒါကအာဖရိကပါပဲအဲ့ဒီမှာကုန်တွေတည်ဖို့အတွက်မြီးတွေကိုရာစုနဲ့ချီအသုံးပြုခဲ့ကြတာကို
အာဖရိကမှာတချို့ကမြီးတွေကိုရောင်းလို့ကြပေမဲ့တချို့ကမရောင်းကျင်ကြပါဘူးဒီတော့ဒေသခံလူစိုးကိုင်းတွေကစပြီးခိုးကြပါတော့တယ်မြီးတွေကိုအရက်ဆက်ဆုံးနီးလန်းနဲ့တတ်ကြတယ်လို့ကြွန့်ကျင်သူတွေကပြောကြပါတယ်တူနဲ့ထုပြီးတတ်လိရှိပါတယ်တခါတရံအသက်ရှင်နေစဲမှာပဲအရေးကုန်ခွာပါတယ်သူတို့အရေးပြားကိုဆေးဖော်ရမှာတုံးဖို့နှစ်စီအကောင်ရေ 1.5 တန်းအခိုးခံနေရတယ်လို့မြီးများပေးမဲ့တော့အဖွဲ့ကခတ်မှန်းပါတယ်မြီးဟာကြေးလက်ဘဝမှာအရေးပါတယ်လို့အကယ်တင်ကမြီးတွေရဲ့မြီးဒိန်ဖရန်စစ်ကိုစီကအခုလိုပြောပါတယ
် If people get sick sometimes we don't have
လူတွေနာမကျန်းရင်ကျွန်တော်တို့မှာကားမရှိတော့ဆေးုံပို့ဖို့မြီးတွေကိုအသုံးပြုနိုင်ပါတယ
်ခိုးလာတဲ့မြီးတွေကိုလီဆိုသိုနိုင်ငံတဲ့ခိုးထုတ်နေကြပြီးအဲဒီမှာတက်တရုတ်ကိုပို့ကြတယ်လို့တောင်အာဖရိကမှာရှိတဲ့တရိတ်စာများအပေါ်ရက်ဆက်မှုကာကွယ်ရေးအဖွဲ့များရဲ့အမျိုးသားကောင်စီကစုံစမ်းစစ်ဆေးရေးမှု Grace D Lunch ကအခုလိုပြောပါတယ
် We finding a lot of the trade is going from South Africa into Lesotho
တောင်အာဖရိကကနေလီဆိုသူတွေကိုမှောက်ခိုးထုတ်တာအများကြီးကျမတို့တွေ့ရပါတယ်အဆက်အသွယ်တွေဘယ်လိုရှိကြသလဲဘယ်လိုထုတ်သလဲမသိကြပါဘူးလီဆိုသူကနေထုတ်ရတာပို့ပြီးတော့လွယ်ကောင်းလွယ်ပုံရပါတယ်လီဆိုသူအစိုးရနဲ့ကျမတို့အစည်းအဝေးတွေလည်းလုပ်ပါတယ်။သူတို့လည်းစုံစမ်းစစ်ဆေးနေပါတယ်။တရုတ်ဈေးကွက်ကိုတွားနေတာကတော့သိတာပါတယ
်။တရားမဝင်မောင်းခိုးကုန်လမ်းကြောင်းဟာမျိုးဆက်တုံးလူတော်ရန်တရိတ်ဆန်တွေကိုခိုးထုတ်တဲ့လမ်းကြောင်းလေးဖြစ်နေတာကိုမြင်းများပေးမဲ့တော်အဖွဲ့နဲ့ Oxford တက္ကသိုလ်ကသူသေးသေးတွေကမေလမှာတွေ့ရှိထုတ်ပြန်ခဲ့ကြပါတယ်။အာဖရိကတိုက်မှာတွေ့ရတဲ့ပန်ဂိုလင်းရဲ့အခြေကွန်၊စင်ဆွယ်နဲ့ပင်နက်ခူးတွေကိုမြီးအီကွန်နဲ့တူတင်းမောတင်းပို့ရမှာဖွက်ထားတာတွေကိုတွေ့ရပါတယ်။တရားမဝင်မူရစေဝါတွေကိုလည်းတွေ့ရပါတယ်။မြီးတွေမျိုးတုံးမဲ့အရင်နဲ့ရင်ဆိုင်နေရတယ်လို့ဆိုပြီးပြီးခဲ့တဲ့လကတင်ပို့တာတွေကိုပိတ်ပင်ကြောင်းတန်ဇေးနီးယားကကြေညာလိုက်ပါတယ်။အာဖရိကတိုင်းပြည်တချို့ကအခုပြန်လဲတိုက်ပွဲဝင်နေပါပြီလို့ပုတ်ကအခုလိုပြောပါတယ
်။ But what we're beginning to see now is a much more of a concerted pushback.
ပုံပြီးညီညီညွတ်ညွတ်တုံ့ပြန်ဆောင်ရွက်လာတာပါပဲ
။ဒါပေမဲ့တရုတ်ပြည်မှာအီဂျောင်းဆေးဝယ်လိုအားရှိနေသမျှရာဇဝတ်ကိုင်းတွေကတော့အာဖရိကမြေတွေကိုဆက်လက်ပြီးပြစ်မှတ်ထားနေကြအောင်မှဖြစ်ပါတယ်ခင်ဗျာ
ဒါကတော့တရုတ်ပြည်ကဝယ်လိုအားကြောင့်အာဖရိကမှာမြေတွေမျိုးတုံးလူနေပါတတ်ခံနေရတဲ့အကြောင်းကိုဦးတင်မောင်တန်ပြောပြသွားတာပါ VOA ရဲ့ဗုဒ္ဓဟူးနေ့မနက်ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓနေ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်မကြာမီအချိန်တွေအတွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူမှုကွန်ရက်ပေါ်ကလူကြီးများတဲ့သတင်းတွေအမေရိကန်နိုင်ငံရေးအကြောင်းမြင်ကွင်းချက်မှတ်စုကဘာတလောခီးသွားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ဒီဘတ်စင်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာစောင်းပါတပုတ်ကိုဥစွာတင်ပြပေးပါရစေ။ယူကရိန်းပေါ်ရုရှားချူကျော်စစ်တောင်းကမ္ဘာစားနပ်ရိက္ခာအခက်အခဲကြုံရမဲ့အခြေအနေမှာယူကရိန်းကထွက်တဲ့ကောက်ပဲသီးနှံတွေကိုဖင်လန်နဲ့ကတဆင့်တင်ပို့မှုတွေပြန်လည်စတင်နိုင်ရေးသဘောတူညီချက်ရရှိနိုင်ဖို့ရုရှားသမ္မတဗလာဒီမာပူတင်နဲ့တူရကီသမ္မတအာဒဂွန်တို့အီရန်နိုင်ငံမြို့တော်တဟီရန်မှာတွေ့ဆုံဆွေးနွေးပါတယ်။ VOA သတင်းတောက်ရုရှားမြို့တော်မော်စကိုကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။ယူကရိန်းစစ်ပွဲကြောင့်ကမ္ဘာကြီးမှာဂျုံပြက်လက်ပြီးစားနပ်ရိက္ခာမလုံလောက်မှုနဲ့ဈေးနှုန်းအဆမတန်တက်မှုတွေနဲ့ကြုံရမှာကိုတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။စစ်ပွဲကြောင့်နောက်ဆက်တွဲကြုံတွေ့ရမယ့်အန္တရာယ်ကိုစားနပ်ရိက္ခာအဖွဲ့ WFP ရဲ့ယူကရိန်းဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးဂျက်ကော့ဖ်ကာရန်ကလည်းအခုလိုတတိပေးပါတ
ယ် Ukraine is the world's fifth largest exporter of wheat and in the top 3 for me
Ukraine ကကမ္ဘာမှာဂျုံတင်ပို့မှုပစ္စည်းမမြောက်အများဆုံးနိုင်ငံဖြစ်တယ်လို့ပြောင်းဘာလီနဲ့နေချာတင်ပို့မှုအများဆုံးသုံးနိုင်ငံမှာလည်းပါပါတယ်2022ခုနှစ်မှာပြင်းပြဂျုံတန်ချိန်တန်40လောက်နဲ့ကြံသီးနှံ3မျိုးတန်ချိန်တန်50လောက်ထွက်လုပ်ခဲ့ပါတယ်စစ်မဖြစ်ခင်ကကမ္ဘာကြီးကို Ukraine ကကျွေးထားတာပါအခုတော့ Ukraine ကသူတို့ကိုယ်တိုင်စားရိတ်ကအကူအညီလိုနေပါတ
ယ် Ukraine နဲ့အနောက်တိုင်းနိုင်ငံတွေကတော့ယူကရိန်းရဲ့ဂျုံတွေကိုရုရှားကကိုးယူပြီးသူတို့နယ်မြေတွေကိုယူသွားတယ်လို့ဆွဆဲထားပေမဲ့ရုရှားကတော့ဆွဆဲချက်ကိုတောက်လျှောက်ညှင်းဆိုပါတယ်။ပင်လယ်နဲ့ရတောင်ပိုင်းမှာရှိတဲ့ရုရှားရဲ့အိနေဂျင်တူရကီနိုင်ငံဟာဒီစားနပ်ရိက္ခာအကြအတဲအတွဲအရေးပါတဲ့ဂျောင်းဝင်ညှိနှိုင်းသူအဖြစ်ဆောင်ရွက်ပါတယ်။အီရန်မှာရုရှားနဲ့တူရကီရဲ့တွဲဆုံမှုဟာစားနပ်ရိက္ခာအကြအတဲအတွဲအဖြစ်ရှာနိုင်မဲ့အခွင့်အလမ်းတစ်ခုအဖြစ်ကျွမ်းကျင်သူတွေကမြင်ကြပါတယ်။မော်စကိုအခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ယဉ်ကျေးမှုနဲ့လူမှုတိုးတက်မှုလေ့လာရေးဌာန IDC အဖွဲ့ကသုတေစီအလက်စီမာလာရှင်ကိုကတော
့
သူတို့ဘောလုံးလက္ခဏာမဲ့ကိစ္စတော့ကောင်းနံတင်ပေါ်ရေးကိစ္စတစ်ခုပဲဖြစ်မယ်ထင်ပါတယ်ဒါကတိကျကိစ္စဖြစ်ပြီးဒါကလည်းတနည်းမဟုတ်တနည်းဖြစ်ရှင်းနိုင်မှာပါဒါကလည်းတူရကီရောရုရှားကပါစိတ်ဝင်စားတယ်လို့ထင်ပါတယ
်ရုရှားသမ္မတနဲ့တူရကီသမ္မတတွေ့ဆုံမှုဟာရုရှားကယူကရိန်းကိုစတင်ကျူးကျော်ပြီးနောက်ဒီတစ်ကြိမ်ပထမဆုံးအကြိမ်ဖြစ်ပါတယ်။တဟီရန်မြို့တော်ကတွေ့ဆုံပွဲဟာယူကရိန်းစစ်ပွဲနဲ့ကမ္ဘာစားနပ်ရိက္ခာပြဿနာဟာရုရှားမှာတာဝန်ရှိတယ်ဆိုတာကိုအကြိမ်ကြိမ်ညင်းဆိုခဲ့ပြီးနောက်ပိုင်းမှာဖြစ်ပေါ်လာတာဖြစ်ပါတယ်။ဒီဆွဆွဲမှုတွေဟာအနောက်တိုင်းရဲ့ရုရှားမုန်တီးမှုကနေဖြစ်ပေါ်လာတာလို့Russia သမ္မတကမြင်ပါတယ
် I will stress once again the problem did not arise
ကြေညာကနေချင်းညာချင်းဖြစ်လာတာမဟုတ်ဘူးဆိုတာကိုအလေးနဲ့ထားပြောချင်ပါတယ်လွန်ခဲ့တဲ့3လလောက်ကတည်းကစခဲ့တာလည်းမဟုတ်ပါဘူး Russia ရဲ့အပြစ်လုံးဝမဟုတ်ပါဘူးကမ္ဘာစီးပွားရေးထိခိုက်မှုနဲ့ပတ်သက်ပြီးတမင်သက်သက်နိုင်ငံရေးအရာလှုပ်ကြံပြီး Russia ကိုပြစ်တင်ပြောဆိုနေတာသာဖြစ်ပါတယ်လို့ Russia သမ္မတ Vladimir Putin ကပြောဆိုသွားခဲ့တာပါစားနပ်ရိက္ခာရှာပါမှုနဲ့ငွေကြေးဖောင်းပွမှုတွေလက်တွေ့ရင်ဆိုင်နေရတာဟာအနောက်တိုင်းနိုင်ငံမှာတွေမကပါဘူးရုရှားမှာပါကြုံနေရတာပါဒါကြောင့်လဲယူကရိန်းကကောက်ပဲသီးနှံတွေပြပတင်ပို့နိုင်ရေးရုရှားကဆွေးနွေးဖို့တွန်းအားပေးတဲ့အကြောင်းရင်းတစ်ခုဖြစ်လာခဲ့ပါတယ်ယူကရိန်းစစ်ပွဲနဲ့ကမ္ဘာစားနပ်ရိက္ခာအကြောင်းသတင်းဆောင်ပါကိုတင်ပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်မှာတော့မယ်ပထမအဦးဆုံးအနေနဲ့ကတော့ဒီအပိုင်းတွေအတွင်းလူမှုကွန်ရက်စာမျက်နှာပေါ်မှာလူကြည့်များတဲ့3မိနစ်စာဗီဒီယိုသတင်းလေးတွေကိုပြောပြချင်ပါတယ်။ဒီရင်လင်္ကာနိုင်ငံမှာလောင်စာစီအထူးရှာပါပြီးကားစီထက်ဖို့ည8ညနေတန်းစီရလအောင်ဖြစ်နေပါတယ်။အိန္ဒိယမှာဟင်းချက်ပြီးလွင့်ပြရမယ်လက်ကြံစီနဲ့ကားစီထက်ပြီးမောင်းနိုင်ဖို့အင်ဂျင်နီယာတယောက်ကတည်တင်ထားပါတယ်။ဒီလိုလူမှုကွန်ရက်စာမျက်နှာပေါ်မှာလူကြည့်များတဲ့3မိနစ်စာသတင်းအထူးလေးတွေကိုမတ်အေးတန်တာကျော်ကစူးစီးတင်ပြပေးထားပါတယ်။
ကိုလမ်မိုမြို့တော်ကဓာတ်ဆီဆိုင်တွေမှာကားလိုင်းအရှိကြီးတန်းစီနေကြတာကိုတွေ့ရတာပါ။နိုင်ငံစီးပွားရေးပြိုပြက်ပြီးတော့စားသောက်ကုန်စည်တွေအဆမတန်တက်၊ဝေကြီးဖောင်းပွားမှုနှုန်းမြင့်တက်နေတဲ့သရီးလင်္ကာနိုင်ငံမှာလက်ရှိယာယီသမ္မတကလူမှုအောင်ကြောင်းမှုကိုထိန်းချုပ်ဖို့ကြိုးစားနေပါတယ်။ငါမထွက်ရအမိန်နဲ့လူတွေကိုရှင်းလင်းထားပြီးတော့မနေ့လင်းနာနယ်စီဆိုင်မှာဓာတ်ဆီဝဲဖို့တန်းရှိကြီးစီနေရတွေ့ရပါတယ်။လူတွေစီမလုံလောက်တဲ့ပြဿနာကအတော်ကြီးနေတာမလို့တန်းစီနေတဲ့လူတွေအချင်းများတာမကြခဏတွေ့ရပါတယ
် I wait in the petrol fuel maybe 3-4 day sometime I will not give them my money my wife and children
တုံးမင်းကားဆရာတူကဆိုရင်စီတခါထဲဖို့သူ၄ရက်တောင်တန်းစီခဲ့ရတယ်လို့ပြောပါတယ်ရသမျှပတ်စံလဲစီဖို့နဲ့ကုန်လို့အိမ်အတွက်တပြားတစ်ချက်မှမကျန်ဘူးလို့ဆိုပါတယ်ဒီလိုနိုင်ငံတွင်းလောင်စာဆီပြက်ပြီးတော့ထွေထွေဈေးတွေမြင့်တက်ကုန်လို့နိုင်ငံစည်းဝါပြိုပြက်ကြချိန်မှာသမရကနိုင်ငံကနေထွက်ပြေးသွားခဲ့ပါတယ်။သူ့လူရင်းဖြစ်တဲ့ဝန်ကြီးချုပ်ရနေဝီခရမစင်ဂေကိုယာယီသမရဆိုပြီးယာရုလွှဲပေးခဲ့ပါတယ်။လောလောဆယ်မှာတော့ဝန်ကြီးချုပ်တစ်ဖြစ်လဲယာယီသမရကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာပါ။သရီးလင်္ကာနိုင်ငံမှာနိုင်ငံရဲ့စည်းဝါရေးပြဿနာပေါ်အစိုးရရဲ့ကင်တွယ်ပုံရင်းနေစဉ်အခြေခံလိုအပ်ချက်တွေမရရှိတာရဲ့ကြောင့်နိုင်ငံတော်မှာလူထုကဆန္ဒပြနေကြလို့နိုင်ငံတော်အုပ်ချုပ်သူတွေအေပီလာတွေကအရေးပေါ်အခြေအနေတွေမကြာခဏကြေညာတတ်ပါတယ်ပါကစ္စတန်နိုင်ငံမှာတရက်ချန်ဆိုင်သူတွေတရက်တိအထွက်နယ်လို့ညင်းနေကြပါတယ်ပါကစ္စတန်နိုင်ငံဟာဥရုယာသီပြောင်းလဲမှုတန်ကိုအခမ်းအနားဆုံးနိုင်ငံတစ်နိုင်ငံဖြစ်ပြီးတော့အပူချိန်မြင့်တက်တာရဲ့ရေရှားပါတာရဲ့ကြောင့်တချို့ဒေသတွေမှာတရက်တိထွက်နှုန်းကခေါက်ချိုးနီးပါးကျဆင်းသွားတာပါဒါမဲ့အချိန်ဆိုရင်ပါကစ္စတန်နိုင်ငံကကမ္ဘာမှာတရက်တိအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။ဒါမဲ့ဒီနှစ်တော့ရာသီဥတုမကောင်းလို့တရက်တိအထွန်းတော်တော်ထိခိုက်ရတာပါ။တရက်ချန်ပိုင်ရှင်ဥပါဘူဂီယိုကသူတို့ရင်ဆိုင်ရတဲ့အခြေအနေကိုရှင်းပြပါတယ်။ဒီနှစ်တရက်ချန်သမားတွေပြဿနာနှစ်ခုနဲ့ကြုံရတယ်လေတဲ့။တစ်ခုကအချိန်ဆော့ပြီးတော့ပူတာ။နောက်တစ်ခုကရေရှားတာပါလို့သူကပြောသွားပါတယ်။ပါကစ္စတန်နိုင်ငံကဥရုယာသီပြောင်းလဲမှုတံကိုသားနေရာတွေထပ်ပို့ပြီးခံရပါတယ်အချိန်မတိုင်ခင်နှွေးလို့ပူလို့တရက်ပွင့်နေဒုက္ခရောက်ကြရပါတယ
်ဂျာတူကဲပဲ25ဂါဒီကတားတာကမှာနီကလီယပ်စရ12က
တရက်တောင်သူဖာဇယ်အီလာဟီကတော့တရက်တိတလုံးကအလေးချိန်850ဂရမ်ရှိတင်တာပါတဲ့ဒီနှစ်တော့အသီးတွေကတိတ်ပြီးတော့တင်းနေတယ်လို့ပြောသွားပါတယ်အပူလိုင်းနဲ့ရေရှားပါတာကြောင့်တချို့ဒေသတွေမှာတရက်တိအထွန်းနှုန်းက40ရာခိုင်နှုန်းကျသွားတာပါပေါ်မှာဆိုရင်တရက်တီးက tracker 24စီးစာလောက်ထွက်နေကြကနေဒီနှစ်ကတော့12စီးစာပဲရတယ်လို့ပြောပါတယ်။ပါကစ္စတန်နိုင်ငံမှာပုံမှန်ဆိုရင်ဒီနှစ်တစ်နှစ်တရက်တီးတန်2တန်ထွက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်တစ်ခုမှာတော့အင်ဂျင်နီယာအမျိုးသားတူကပဝန်းကျင်ထိခိုက်မှုညော်နေအောင်နီလန်းရှာပြီးတော့အစားရိုးလောင်စားနဲ့ကားမောင်းနေပါတယ်။အခုလက်ရှိကမ္ဘာမှာစီစေးကလည်းတက်နေချိန်မှာသူ့ရဲ့နီလန်းကဈေးစကားလည်းတက်တာရှိတာပါဟုတ်ပါရဲ့ဓာတ်စီစေးတွေအဆောင်တန်တက်တဲ့ခင်မှာအဗေနက်ရှိနာရာယာနက်ဆွမ်မီကဓာတ်စီစာဇီဝဒီဇယ်နဲ့ကောင်းမောင်းဖို့ကြိုးစားသူဖြစ်ပါတယ်သူကအိန္ဒိယနိုင်ငံကနတကာပြည်နယ်ကဓာတ်ဥအင်ဂျင်နီယာဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာဘာသာရပ်ကိုအထူးစိတ်ဝင်စားပုံမှာသူကတုံးထားပြီးသားစားသုံးစီအပင်တွေကိုစွန့်ပြစ်ရမယ့်အစားအပင်နဲ့ဒရိတ်ဆန်စီတွေရောဆက်ပြီးတော့ဇီဝအထည်လေထုတ်ပါတယ်။အခုဆိုရင်သူကားလေးကိုပဝန်းကျင်နဲ့တဟဇာတာဖြစ်တဲ့လောင်စာနဲ့မောင်းနေတာ၉နှစ်စုစုပေါင်းမိုင်အားဖြင့်ဆိုရင်တော့မိုင်ပေါင်း8000ကျော်မောင်းပြီးပါပြီ။အိန္ဒိယမှာအစိုးရအစီအစဉ်ဖြစ်လဲ2023ခုနှစ်အေပြီလကစပြီးတော့ဓာတ်စီကိုအီသနောလ20ရာခိုင်နှုန်းရောဆက်အသုံးပြုဖို့အစီအစဉ်ဆွဲထားပြီးဖြစ်ပါတယ်။Ioniq 5 crossover လျှက်စစ်ကားမကြီးမသေးဒီဇိုင်းလှလှလေးကြောင့်သူတို့ကုမ္ပဏီတို့လျှက်စစ်ကားတွေကိုလူတွေစိတ်ဝင်စားမှုပိုရလာတဲ့အချိန်မှာပဲ Hyundai Motor ကထုတ်လို့ရကခုနောက်ထပ်လျှက်စစ်ကားအနိုင်တစည်းကိုထုတ်လိုက်ပါတယ်အထူးရောင်းကောင်းတဲ့ Tesla ထက်ဈေးနှိမ်ပြီးတော့ Tesla Model 3နဲ့ထိတိုက်ပြိုင်မဲ့ကားလို့ပြောနိုင်တာပါ Hyundai Motor ကုမ္ပဏီကသူတို့ရဲ့ပထမအဦးဆုံးစီဂျင်လျှက်စစ်ကားအဖြစ်နဲ့ Ioniq 6ကားလေးကိုဇူလိုင်လ14ရက်နေ့ကပဲပွဲထုတ်သွားတာဖြစ်ပါတယ်။ Ioniq 6ကလက်စကားကုမ္ပဏီ Tesla ရဲ့ရောင်းကောင်းဆုံး Model 3နဲ့ကားမျိုးစားအရွယ်စားတူတူပဲဖြစ်ပြီးတော့အဲ့ကားနဲ့ဒဲပြိုင်ဆိုင်မှာဖြစ်ပါတယ်။
ဒီ Honda လျှက်စစ်ကားကဘက်ထရီအားတစ်ခါဖြင့်မိုင်ပေါင်း380မိုင်ဝေးဝေးထိမောင်းနိုင်ပါ၏ဒါက Tesla ထက်ပိုပြီးတော့မိုင်များများမောင်းနိုင်တာဖြစ်ပါ၏ကားတစ်စီးကိုဒေါ်လာ42,000ကနေပြီးတော့ဒေါ်လာ5,000ရော့ရော့နဲ့ရောင်းချဖို့ရှိပါ၏ဈေးအဖြစ်လဲ Tesla Model 3ထက်ပိုပြီးတော့ပေါ်ပါ၏ Honda Motor ကုမ္ပဏီအုပ်စုဖြစ်တဲ့ Honda Motor Kia တက်မိုးမြင့် Genesis ကားကုမ္ပဏီတို့ကလျှက်စစ်ကားစုစုပေါင်းအမျိုး32မျိုးထုတ်တာပါHyundai Motor က2030ခုနှစ်မှာကမ္ဘာလျှက်စစ်ကားစီးပွားရေးစနစ်ရာခိုင်နှုန်းထိန်းချုပ်နိုင်ဖို့ရည်ရွယ်လှုပ်ဆောင်နေပါတယ
်လူမှုကွန်ရက်ပေါ်ကလူချင်းများတဲ့သတင်းအထူးလေးတွေကိုတင်ပြပေးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းကိုတင်ပြပါမယ်အမေရိကန်တော်တော်များများကကိုဗစ်ကာကွယ်ဆေးထိုးမထားတာကြောင့်နိုင်ငံတော်ဝန်ယောဂကူးစက်မှုတွေပြန်များလာတာမှာကူးစက်ခံရမဲ့အန္တရာယ်ရှိလာနိုင်တယ်လို့ CDC ယောဂကူးစက်မှုချိန်ချုပ်ရေးနဲ့ဒါစီယေးစင်တာကညွှန်ကြားရေးမှုကပြောဆိုပါတယ်။ Omicron ကနေထပ်မံမျိုးကွဲထွက်လာတဲ့ COVID virus ပိုးကြောင့်အခုလိုကူးစက်မှုတွေကိုလူကိုယ်ခံအားပုံမကောင်းမွန်စေတဲ့ကာကွယ်ဆေးကဘယ်လိုဒီသတင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်အာရှအာစတီပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကဆက်ပြီးပြောပြပေးပါမယ်။
ကမ်ဘီယံစုရဲ့လူရေအထူးထက်ဆုံးဒေသဖြစ်တဲ့ Los Angeles မှာမကြခင်နှကောင်းစည်းတွေပြန်တက်ကြရမယ့်အနေအထားရောက်နေပါတယ်။လူရေ၁၀သန်းကျော်နေထိုင်တဲ့ခရိုင်အတွင်းဆေးရုံတက်နှုတ်များလာရင်တော့အဆောက်အဦအတွင်းနှကောင်းစည်းတက်ဖို့ပြန်စည်းကမ်းသတ်မှတ်သွားမယ်လို့တာဝန်ရှိသူတွေကပြောနေတာပါ
local jurisdictions cities counties
လူရည်အချိုးစားကူးစက်ပုံကူးစက်နီမတူတာကြောင့်မြို့ရွာခရိုင်ပြည်နယ်အုပ်ချုပ်ရေးတာဝန်ရှိသူတွေကနှကောင်းစည်းတက်ဖို့မတက်ဖို့ဒေတာအလိုက်ဆုံးဖြတ်ရမှာပါ CDC ကတော့စီမင်းစည်းကမ်းတွေရှင်းရှင်းလင်းလင်းချမှတ်ပြီးသားပါအဲလီလိုကူးစက်မှုများတဲ့နေမော်ရောင်ဇုံအတွင်းမှာဆိုရင်အဆောက်အုံတွင်နှကောင်းစည်းတက်ဖို့အရေးကြီးတယ်ဆိုတာကိုအကြံပေးထားပြီးဒါမှသာကူးစက်မှုတွေကိုကာကွယ်နိုင်ပါလိမ့်မယ်
။လွန်ခဲ့တဲ့သတင်းပတ်အတွင်းအစားအသောက်နဲ့ဆေးဝါးကုတ်ကဲဌာန FDA က Novavax COVID ကာကွယ်ဆေးကိုအရေးပေါ်အခြေအနေမှာသုံးစွဲခွင့်ပြုဖို့ခွင့်ပြုခဲ့ပါတယ်။ Novavax ဟာအရင်အသုံးပြုခဲ့ကြတဲ့ mRNA COVID ဆေးတွေလိုမဟုတ်ဘဲ COVID ကိုတိုက်ခိုက်မဲ့ပိုးပြီးတော့ထိရောက်တဲ့ protein တွေကိုထုတ်လွှတ်ပေးတာပါ။တချို့ကတော့ဒီကာကွယ်ဆေးကိုပိုချက်ကြပါတယ်။
Novavax ကိုသာထိုးမှာပါ protein ကိုအခြေခံထားတာဆိုတော့ Novavax ကအကောင်းဆုံးဖြစ်တာကြောင့်အဲ့ဒီဆေးကိုထိုးပါမယ
် Novavax ကာကွယ်ဆေးဟာအရင်ကာကွယ်ဆေးတွေကိုမထိုးသေးဘဲစောင့်ကြည့်ခြင်းတွေအတွက်ရွေးချယ်စရာဖြစ်လာတဲ့အချိန်ထဲမှာကြိုတင်ကာကွယ်တဲ့အနေနဲ့အားဖြည့်ကာကွယ်ဆေးထပ်ထိုးဖို့အချိန်ရောက်ပြီလို့လည်းတာဝန်ရှိသူတွေကသတိပေးပါတယ်
One of the key messages
အခုချိန်မှာအရေးကြီးတာကအသက်50နဲ့50အထက်ကြီးသူတွေအနေနဲ့2022ခုနှစ်အတွင်းဆေးမထိုးရသေးဘူးဆိုရင်ဆေးသွားထိုးဖို့တကယ်ကိုလိုအပ်ပါတယ်။အဲ့ဒီဆေးကအကာအကွယ်ပိုပေးမှာပါ။
အခုအခါကူးစက်မှုတွေမှာအများဆုံးတွေ့ရတဲ့ Omicron BA.5 ကိုဗစ်မျိုးကွဲကူးစက်မှုနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီမျိုးကွဲဟာပိုပြီးတော့ကူးစက်လွယ်သလိုအရင်ကိုဗစ်ကူးစက်ခံရဘူးသူတွေအပါအဝင်လူတော်တော်များများရဲ့ခန္ဓာကိုယ်ရင်းခုခံအားကိုလည်းရှောင်တိမ်နိုင်ပါမယ်ခင်ဗျာ။
ကိုအောင်အောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းအပတ်စဉ်ကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့ဗုဒ္ဓဟူးနေ့မနက်ဘက်အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ပတ်စဉ်ကဏ္ဍတပုတ်ဖြစ်တဲ့မြင်ကွင်းကျက်မှတ်စုအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံမှာ2021ခုနှစ်ကစလို့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအိန္ဒိချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်လို့အများကဘယ်လိုရှုမြင်ကြပါသလဲမြန်မာမူဝါဒအတိုင်းအဝန်းရဲ့အမြင်အမျိုးမျိုးကို ISP မြန်မာကစစ်တမ်းကောက်ယူထားပါတယ်။အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကမြင်ကွင်းကျက်မှတ်စုများအဖြစ်အပိုင်းလိုက်တင်ဆက်နေရမှာအခုတော့ဒုတိယပိုင်းကိုတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ။
ISP မြန်မာကပြုလုပ်ခဲ့တဲ့တရုတ်မြန်မာဆက်ဆံရေးအပေါ်မြန်မာမူဝါဒအတိုင်းအဝန်ရဲ့သဘောထားအမြင်စစ်တမ်းတွေကထူးခြားတွေ့ရှိချက်အပိုင်းနှစ်ခုတင်ဆက်သွားမှာဖြစ်ပါတယ်။အာဏာရှင်စနစ်ကျင့်သုံးသောနိုင်ငံအဖြစ်မြင်လို့ကြောင်းယူဆကြ စစ်တမ်းဖြေဆိုသူတွေက55ရာခိုင်နှုန်းဟာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်ကျင့်သုံးတဲ့နိုင်ငံဖြစ်မြင်လို့ကြောင်းဖြေဆိုခဲ့ကြပါတယ်55ရာခိုင်နှုန်းကမြန်မာနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာရေးကိုတရုတ်နိုင်ငံကလိုလားတယ်လို့ဖြေပါတယ်ဒါပေမဲ့ဒီမေးခွန်းကိုဖြေဆိုဖို့ငြင်းဆန်သူ22ရာခိုင်နှုန်းရှိခဲ့ပါတယ်ကြီးမားသောစီးပွားဘက်ဖြစ်နေခြင်းကစိုးရိမ်စရာဟုရှုမြင်ကြမြန်မာနိုင်ငံရဲ့အကြီးမားသောစီးပွားဘက်အဖြစ်တရုတ်နိုင်ငံဖြစ်နေတာကစိုးရိမ်စရာဖြစ်တယ်လို့ရှုမြင်ကြပါတယ်စစ်တမ်းဖြစ်ဆိုသူအားလုံးအနက်58ရာခိုင်နှုန်းကဒီလိုယူဆခဲ့တာပါတရုတ်နိုင်ငံကအကြီးမားသောစီးပွားဘက်ဖြစ်နေတာကျူးစိုးစရာဖြစ်တယ်လို့26ရာခိုင်နှုန်းကဖြေဆိုပါတယ်နိုင်ငံစည်းဝါးဆက်ဆံရေးမိသည့်အချိန်ပြန်ကောင်းလာမည်ကိုမသိကြတရုတ်မြန်မာနိုင်ငံစည်းဝါးရေးအရာဆက်ဆံရေးဘယ်အချိန်ပြန်ကောင်းမယ်ဆိုတာမခန့်မှန်းနိုင်ကြပါဘူးစစ်တမ်းဖြေဆိုသူ24ရာခိုင်နှုန်းကဒီလိုမြင်ခဲ့တာဖြစ်ပြီးအများစုဖြစ်ခဲ့ပါတယ်2025ခုနှစ်နောက်ပိုင်းမှာနိုင်ငံစည်းဝါးရေးအရာဆက်ဆံရေးပြန်ကောင်းနိုင်မယ်လို့ယူဆသူ20ရာခိုင်နှုန်းရှိပါတယ်စီဝါရေးစဉ္ညာစီမံကိန်းကတရုတ်နိုင်ငံအတွက်ပုံမှန်အကျိုးဖြစ်ထွန်းစေနိုင်တယ်။တရုတ်မြန်မာစီဝါရေးစဉ္ညာစီမံကိန်းတွေကတရုတ်နိုင်ငံအတွက်ပဲအဓိကအကျိုးဖြစ်စေမယ်လို့ယူဆကြပါတယ်။စစ်တမ်းဖြေဆိုသူ83ရာခိုင်နှုန်းကအဲ့ဒီလိုယူဆခဲ့တာဖြစ်ပြီးအများဆုံးဖြစ်ခဲ့ပါတယ်။မြန်မာအတွက်အဓိကအကျိုးဖြစ်စေမယ်လို့ဖြေဆိုသူမရှိခဲ့တာကထူးခြားချက်ဖြစ်ပါတယ်။ဖြေဆိုသူ72ရာခိုင်နှုန်းကတော့နိုင်ငံလုံးအတွက်ညီညွတ်မြအကျိုးဖြစ်စေမယ်လို့ရှုမြင်ကြပါတယ
် ISP မြန်မာကတင်ပြတဲ့မြင်ကွင်းချက်မှတ်စုအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါတရုတ်မြန်မာဆက်ဆံရေးအကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ် VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 12.13 ညလိုင်းနိုမီတာ40 kHz 9.13 ညလိုင်းနိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လင်းနေပါတယ်တော်ရရှိမြောက်ခင်ဗျာ VOA ကိုအကြံပြုလိုတဲ့ဒေသချင်းတောင်းလို့ရဆိုလို့ရှိရင်အီးမေးလ်ကနေတဆင့်စာရေးသားဆက်သွယ်နိုင်ပါတယ်ဆက်သွယ်ရမယ့်အီးမေးလ်လိပ်စာကတော့burmese@voanews.com ဖြစ်ပါရခင်ဗျာ view ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပါအောင်မယ်အခုဆက်လက်တင်ပြမယ့်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့ကဘာတလွားခီးသွားအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတင်ပြထားတဲ့အကြောင်းအရာကတော့ Australia နိုင်ငံ Vienna မြို့တော်မှာတော်ဝင်ပြည်သူကလက်ရာတွေခိရှိပြေးမြို့ပြပြင်အစင်တွေကိုတစ်မျိုးလုံးမှမြင်တွေ့နိုင်ရပါတယ်2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့အဖြစ် The Economics Magazine ကရွေးချယ်သတ်မှတ်ထားတဲ့ Vienna မြို့တော်ကိုမတ်စုမြတ်မွန်ကကမ္ဘာတလားခီးသွားအစီအစဉ်ကနေခေါ်ဆောင်သွားပါလိမ့်မယ်ခင်ဗျာ
Holy Roman Empire နဲ့ Austro-Hungarian Empire တို့ရဲ့မြို့တော်ဖြစ်ခဲ့တဲ့ Austrian နိုင်ငံ Vienna မြို့တော်မှာ Herzberg နန်းဆက်လက်ထက်ကတော်ဝင်ပြည်သူကလက်ရနဲ့အဆောက်အဦတွေကိုနေရာအနှံ့မှာမြင်တွေ့ရနိုင်ပါတယ်။ဂီတပြဆက်အပါအဝင်ယဉ်ကျေးမှုအမှုပညာအမွေအနှစ်တွေလွှမ်းမိုးနေတဲ့မြို့မှာနိုင်ငံတကာကလာလေသူတွေအတွက်သွားစရာလေ့လာစရာတွေမကုန်နိုင်အောင်များလာပါတဲ့ရှေးဟောင်းအဆောက်အဦတွေကိုတံပိုးထားထိမ့်သိမ်းထားတဲ့တစ်ချိန်တည်းမှာခေတ်ရှိပြေးနည်းပညာတွေနဲ့မြို့ကိုခေတ်မီအောင်လုပ်ထားသလိုတဘာဝပဝင်းကျင်ကိုမထိခိုက်အောင်တန်ရှင်းတဲ့မြို့ပြတစ်ခုအဖြစ်လဲအစီအစဉ်ချဆောင်ရွက်နေပါတယ်။ဒါကြောင့် British အခြေစိုက် The Economist Magazine ရဲ့ Economist Intelligence Unit က2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့ရွေးချယ်ခဲ့ပါတယ်။2019ခုနှစ်တုန်းကလည်းတစ်ကြိမ်နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်ခံခဲ့ရပူတာပါ။တည်ငြိမ်မှု၊ကျန်းမာရေးဆောင်ရှားမှု၊ပဝင်းကျင်ထိန်းသိမ်းမှု၊ပညာရေးယဉ်ကျေးမှုနဲ့အခြေခံအဆောက်အအုံစတာတွေကိုကြည့်ပြီးတော့နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်တာမှာနံပါတ်1ရတာဖြစ်ပါတယ်။မ
မြို့တော်အင်္ဂါရက်နဲ့ညီတဲ့မြို့ပြတိဆောက်ပုံတွေအပြင်စိမ့်လန်းတာရတဲ့နေရာတွေအများကြီးရှိတဲ့ဗီယက်နာမြို့တော်ဟာ Economist Intelligence Unit ရဲ့စီးရဲမာတယ်မဟုတ်ပဲအလားတူရွေးချယ်သတ်မှတ်တဲ့စီးရင်တွေမှာလည်းထိတ်တန့်နေရာတွေမှာရထားပါတယ်
Es gibt ja auch die Mörserstudie, da ist Wien zum 10. Mal in Folge an erster Stelle wurde jetzt
bei den Medien ausgesetzt. Die Ökonomie ist in Wien, die Ökonomie ist in Wien, die Ökonomie ist in Wien, Green City ist in Wien, Smart City ist in Wien, die Ökonomie ist in Wien.
Kriterien, die herangezogen werden für die internationalen Rankings.
Nangar da sin amma pe yue che de kha a chi kan a sao un ni belaw kaung da le a mya bi du te yu po saung yi sin ne pinya yi sin ne cha ma yi sin ne dwe belaw kaung da le so ra po ma chi bi lo yue che da phit par. A ra le a lo ma chan lo myo ka thait tan ma shi ni par.
Tag können die Bewohnerinnen und Bewohner das gesamte öffentliche
တနေ့ကိုတစ်ယူရိုနဲ့တစ်မျိုးလုံးမှာဘတ်စကားမီယထားနဲ့ဒက်ယထားကြိုက်တဲ့လောက်စီးနိုင်ပါတယ်တနေ့စာလုံးလက်မှတ်ဆိုရင်365ယူရိုပဲဖြစ်ပါတယ
်တစ်မျိုးလုံးအနှံ့ပြေးဆွဲနေတဲ့တည်ယူပို့ဆောင်ရေးစနစ်ကိုအားထားသွားလာနေကြတဲ့ Viennese မြို့သူမြို့သားထောက်ဝက်ကျော်ရှိပါတယ်သွားရေးလာရေးလွဲကူအဆင်ပြေသလိုမြို့အနှံ့မှာအပန်းဖြေနားနေနိုင်တဲ့အုတ်ဆိုင်နဲ့တစ်ပင်တွေနဲ့နေရာတွေပန်းခြံတွေကိုလည်း Vienna မြို့တော်မှာစနစ်တကျဖန်တီးထားပါတယ်မြို့ကိုဖျက်ပြီးစီးဆင်းနေတဲ့ဒညုမြစ်ထဲကဒညုကျွန်းဆိုရင်လေရေကူးကျင်သူတွေပျော်ပွဲစားထွက်ပြီးတဘာဝကိုခံစားကျင်သူတွေအနားယူစရာနေရာတွေအများကြီးရှိပါတယ
်။ Wichtig für eine Lebensqualität ist natürlich auch die Verfügbarkeit von Grünraum.
ကောင်းမွန်တဲ့ဘဝနေထိုင်မှုအတွက်စိမ့်လန်းဆိုပြတဲ့နေရာတွေရှိဖို့ကလည်းအရေးကြီးပါတယ်။ဗီယက်နာမြို့ထဲမှာတစ်ပင်တွေနဲ့စိမ့်ဆိုတဲ့နေရာတွေက90ရာခိုင်နှုန်းလောက်ရှိပါတယ်။ဒီကနေလမ်းကြည့်ရင်တော့မှ21ကီလိုမီတာရှည်တဲ့ဒညုကျွန်းကိုရောမြို့လည်းကအပန်းဖြေကစားကွင်းကြီးကိုပါလှမ်းမြင်နေရပါတယ်
။ဗီယက်နာမြို့ကိုဝန်းရံထားတဲ့တောင်ကုန်းတွေပေါ်ကိုလည်းခြေချင်းတောင်တက်ခီးသွားလို့ရပါသေးတယ်။အဲ့တောင်ကုန်းတွေပေါ်မှာဝိုင်းရက်ချက်တဲ့စပစ်ချံတွေကလည်းသွားလေစရာနေရာတွေဖြစ်ပါတယ်
။ Wir haben innerhalb der Stadtgrenzen 700 Hektar Weinanbaufläche. Das ist Welt.
မြို့တော်နယ်နိမိတ်ထဲမှာအေက1900ကျော်တဲ့စပစ်ချံတွေရှိပါတယ်။ကမ္ဘာမြို့တွေထဲမှာအခုလိုမြို့တော်နယ်နိမိတ်ထဲရှိနေတာမျိုးကစံချိန်တင်တယ်လို့ပြောလို့ရပါတယ်။ကမ္ဘာမှာနေချင်းစရာအကောင်းဆုံးမြို့တစ်မြို့ဖြစ်ဗီယက်နာမြို့တော်ယူချက်ခံရတဲ့အကြောင်းတွေထဲမှာဒါကလည်းတစ်ချက်ပါပါတယ်။ဝိုင်းတွေတင်မကပါဘူးကျွန်တော်တို့စီမှာအတန့်ရှင်းဆုံးတွင်းထွက်ရေကိုလည်းဘုံပိုင်ဖွင့်လိုက်တာနဲ့ရနိုင်ပါတယ်။တောင်ပေါ်ကစီးကျလာတဲ့ရေကိုဗီယက်နာမြို့မှာတောက်သုံးနိုင်ဖို့ Agri Frank Rosel လက်ထက်လွန်ခဲ့တဲ့125နှစ်ကျော်ကတည်းကရေပိုက်လိုင်းသွတ်တန်းခဲ့တာဒီနေ့အထိအဲ့ဒီအကျိုးကိုခံစားနေရပါတယ်
။ Gothic Baroque Rococo အနုပညာလက်ရာအဆောက်အဦတွေကနေဒီနေ့ခေတ်ပြည်သူကဒီဇိုင်းလက်ရာအဆောက်အဦတွေရှိတဲ့ဗီယက်နာမြို့တော်မှာလာလေသမျှခီးသွွားဧည့်သည်တွေအတွက်စူဇန်လေးလာစရာတွားလေခန်းစားစရာနေရာတွေအမျိုးစုံရှိတယ်လို့မြို့တော်ခီးသွွားဘုတ်အဖွဲ့ပြောခွင့်ရသူကပြောပါတယ
်။ Wien ist eine Metropole, in der ich am Nachmittag meine Runden mit dem Rheinrad hier in
der Mitte ဖြစ်တဲ့ဗီယက်နာမှာနေ့လယ်နေ့ခင်းစပစ်ချံတွေနားမှာစပိန်ပတ်စီးမလား။စိန်လန်းနဲ့ဗီယက်နာ Woods တောင်ကုန်းတွေပေါ်မှာအနားယူမလား။State Opera ကဇယုံကြီးမှာ Opera တော့ကြည့်ပြီးကမ္ဘာအဆင့်မီရင်ကျေးမှုအတွေ့အကြုံခံစားမလားဒီမျိုးမှာအားလုံးလုပ်လို့ရပါတယ
် Viennese မြို့သူမြို့သားတွေကိုယ်တိုင်ကသူတို့မြို့ဟာနေချင်းစရာအကောင်းဆုံးမြို့ဖြစ်တယ်လို့လက်ခံထားကြတာပ
ါ Ich besuche auch recht oft irgendwelche anderen Städte einfach halt auch als Urlaub undIch merk schon noch dass ich
da mir Rezi အပန်းဖြေခီးမကြခနာထွက်ဖြစ်ပါတယ်ရောက်သွားတဲ့မြို့တွေနဲ့ Vienna မြို့ကိုနှိုင်းယှဉ်ကြည့်လိုက်တိုင်း Vienna မြို့မှာကျမသဘောကျတဲ့အချက်တွေအများကြီးရှိတယ်ဆိုတာသတိထားမိပါတယ်တကယ်ကိုနေချင်းစရာအကောင်းဆုံးမြို့လို့လည်းကျမထင်ပါတယ်ရောက်မှုသမားတွေမှာတော့ဒီမြို့မှာအခွင့်အလမ်းတွေအများကြီးရှိတာတွေ့ရပါတယ
်21ရာစုမှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေရင်ဆိုင်နိုင်အောင် Vienna မြို့တော်ကိုပြင်ဆင်ထားတဲ့တစ်ချိန်တည်းမှာတမိုင်းမှာတစ်ချိန်ကရှိခဲ့တဲ့ပြဿနာကြီးတစ်ခုကိုပြန်လည်မြင်တွေ့နေရတယ်လို့မျိုးကန်တချို့ကပြောပြပါဗျ
။ Na ja, also es wird schon sehr sehr heiß im Sommer. Ich meine, das
ist ja die Luft auch ja nach Kuso Duyadi mal ရန်ကိုပူပါတယ်။ Vienna မြို့မှာအများပြည်သူအတွက်ရေကန်တွေစိမ့်လန်းဆိုပြတဲ့နေရာတွေအများကြီးဖန်တီးပြီးဒီပြဿနာကိုဖြေရှင်းမှုစ조사နေတာတွေ့ရပါတယ်။မြို့နဲ့ပတ်သက်လို့ကျွန်တော်သတိထားမိတာနောက်တစ်ခုကတော့ Vienna မြို့သူမြို့သားတွေဆိုပြီးစီလုံးနဲ့စိတ်ရှိကြပါမယ်။ဒီနှစ်ပိုင်းနေအတွင်းမှာနိုင်ငံသားသားကိုမလိုလားစိတ်တွေခွဲခြားဆက်ဆံမှုတွေရှိလာတာကိုလည်းတွေ့လာရပါတယ်။အဲ့ဒါတွေကိုကျွန်တော်လုံးဝမကြိုက်ပါဘူး
။ဥရောပတိုက်အလဲပိုင်းမှာရှိတဲ့ Austria နိုင်ငံရဲ့ Vienna မြို့တော်ဟာခေဟောင်းခေတ်စ်ဘိသုကာလက်ရာတွေနဲ့လှပတဲ့မြို့တစ်မြို့ဖြစ်ပါတယ်။ကန္နဝင်ဂီတအကျော်မော်ကြီးမိုဆက်ရဲ့ဂီတအငွေ့အသက်တွေကြားမှာအနုပညာ၊သမိုင်း၊ယဉ်ကျေးမှုလေ့လာစရာတွေများလာတဲ့မြို့လည်းဖြစ်တာမို့နိုင်ငံတကာကမ္ဘာလှည့်ခီးတယ်တွေကြားရေပန်းစားတဲ့မြို့တစ်မြို့ဖြစ်ပါတယ်။ မြို့တော်ခီးသွားဖို့အဖွဲ့အစည်းအရာကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်ကဗီယက်နာမြို့တော်ကိုလာလေတဲ့ခီးသွားဧည့်သည်8တန်းနီးပါးရှိခဲ့ပါတယ်ရှင်ကျွန်မဆွေးနွေးပါပါ
မဆူမြတ်မောအပတ်စဉ်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဒီတစ်ပတ်မှာတော့ကဘာဘောဘာနေချင်းစရာအကောင်းဆုံးမြို့တစ်မြို့ဖြစ်တဲ့ဩစတေးလျနိုင်ငံကဗီယက်နာမြို့အကြောင်းကိုပြောပြခဲ့တာဖြစ်ပါတယ်သောတာရှင်များခင်ဗျာ VO ရဲ့အသံလွှင့်အစီအစဉ်တွေကို24နာရီပတ်လုံးလူလူမိတ်ဆွေကဏ္ဍကနေကြည့်ရှုနားတော်တာဆင်နိုင်ပါတယ်ဒါအပြင် VOA ကထုတ်လွှင့်တဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသမျှမြန်မာရေးသုံးသပ်ချက်စားတဲ့အဖတ်စင်ကဏ္ဍတွေနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကို VO ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့ကြည့်ရှုနားတော်တာဆင်နိုင်ပါတယ်။ဒါပြင်ထိတဲ့အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းစာသားနဲ့အတူဖတ်ရှုနိုင်ပါတယ်။အခုတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြပါဦးမယ်ခင်ဗျာ။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီတို့အီရန်နိုင်ငံမြို့တော်တေရန်မှာအင်ကာနစ်ကဆွေးနွေးခဲ့ကြပြီးဒါဆိုရင်နှစ်နိုင်ငံကြားပို့ပြီးတော့ရင်းနှီးလာတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဒီနောက်မှာတော့စစ်တမ်းသင့်ယူကရိန်းနိုင်ငံတွင်းကကောက်ပဲသီးနှံတွေပြည်ပပြန်လည်တင်းပို့နိုင်ရေးကြိုးပမ်းမှုအနေနဲ့တူရကီသမ္မတရီဆက်ထီယာအာရိုဝန်နဲ့လည်းသမ္မတပူတင်တွေ့ဆုံဆွေးနွေးပါတယ်။ယူကရိန်းနိုင်ငံကိုဖေဖော်ဝါရီလ24ရက်နေ့မှာရုရှားတို့ကျူးကျော်တိုက်ခိုက်ပြီးနောက်ပိုင်းရုရှားသမ္မတရဲ့အခုအီရန်ခီးစင်ဟာဆိုရင်ဆိုဗီယက်ပြည်ထောင်စုဟောင်းဒေသတွေရဲ့အပြင်ကိုပထမဆုံးသွားတဲ့ခီးစင်လည်းဖြစ်ပါတယ်ရှင်။မြန်မာနိုင်ငံအပါအဝင်ပြည်ပနိုင်ငံတွေမှာအမေရိကန်နိုင်ငံသားတွေမတရားဖမ်းဆီးခံရမှုကနေဟန်တားနိုင်မှုရည်ရွယ်တဲ့အမိန့်တရက်ကိုသမ္မတဂျိုးဘိုက်တင်အင်ကာနစ်မှာပဲလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။သမ္မတအာဏာနဲ့ထုတ်ပြန်တဲ့အမိန့်အရအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးတဲ့နိုင်ငံတွေအပေါ်အပြစ်ပေးအရေးယူနိုင်မှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အင်ကာနစ်မှာပဲမြန်မာ၊တရုတ်၊ရုရှား၊အီရန်၊မြောက်ကိုရီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဟာအမေရိကန်နိုင်ငံသားတွေမတရားဖမ်းဆီးခံရနိုင်တဲ့အန်ဒီယားရှိတဲ့နိုင်ငံတွေအဖြစ်နဲ့လည်းအမေရိကန်ကသတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေကြောင့်လူမှောင်ခိုကူးမှုအန္တရာယ်ရှိနေသလိုတိုက်ဖြတ်ရေးမှာအနှဲ့ချက်တွေရှိနေတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနရဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြလိုက်ပါတယ်။ဆင်အာနာပိုင်းတွေဟာဒီမိုကရေစီရဲ့လိုလားသူတွေကိုဖိနှိပ်အရေးယူဖို့ဦးစားပေးလာတာကြောင့်လူမှောင်ခိုမှုတိုက်ဖြတ်ရေးတည်တည်တသာကျဆင်းသွားတယ်လို့အစီရင်ခံစာမှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံအပါအဝင်ကဘာပေါ်ကလူမောင်ခိုးမှုအန်ဒီယားနဲ့ပတ်သက်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအင်ကာနစ်အစီရင်ခံစာထုတ်ပြန်ရမှာပြောဆိုသွားပါတယ်။ကဘာတဝမ်းမှာလက်ရှိလူကုန်ကူးမှုရဲ့တားကောင်ဖြစ်ရသူလူပေါင်း25သန်းနီးပါးရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံကစွမ်းအင်လုပ်ငန်းကြီးဖြစ်တဲ့ Total Energies ကဇူလိုင်လ20ရက်နေ့ဗုဒ္ဓနေ့မှာမြန်မာနိုင်ငံကထွက်ခွာဖို့စီစဉ်ထားတဲ့အပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်နေပါတယ်။ဒီလိုထွက်ခွာမှုဟာစစ်ကောင်စီကထိန်းချုပ်ထားတဲ့မြန်မာရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီအတွက်ဝေစုပို့တိုးလာပြီးဝင်ငွေပိုလာစီမှာဖြစ်တဲ့အတွက်အမေရိကန်ရဲ့တန်းခတ်ရေးယူမှုတွေအရေးတကြီးလို့ပြီးလို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်တိုက်တွန်းထားတာဖြစ်ပါတယ်ရှင
်။တရင်ချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့ပတ်အတန်လွင့်အစည်းအဝေးကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုအဖြစ်နဲ့ကတော့နန်းလောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charles Stanbock နဲ့ Jonathan Cumming တို့ဖြစ်ပါတယ်။ VOA ရဲ့ဟိုဒီနေ့မနေ့ပတ်အတန်လွင့်အစည်းအဝေးလည်းဒီမှာတင်မဲ့ပြီးဆုံးပါပြီ။ကြည့်ရှုနာတော်တာဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.